Welcome to the Voice of America in Burmese.
မင်္ဂလာပါရှင်မြန်မာတက္ကသိုလ်1380ပြည့်တကူးလာဇန်12ရက်2019ခုနှစ်ဧပြီလ16ရက်အင်္ဂါနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9ဒိုမီတာ1925 32လှိုင်းလက်မီတာ190အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါဟာရဂျန်တက်နေမင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိုက်တန့်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါတင်းတဲ့နိုင်ငံပါရီမြို့တော်က Notre Dame ရှေးအောင်ဖျားကြောင်ကြီးမီးလောင်လာမှာပျက်စီးဆုံးရှုံးတာတွေရှိခဲ့ပါတယ်ရုရှားနိုင်ငံမှာတချို့လုံးမှုနဲ့နော်ဝေးနိုင်ငံသားတူကိုရုရှားကထောင်ဒဏ်14နှစ်ချမှတ်လိုက်ပါတယ်အကြမ်းနဲ့အထီးကြံကာလာတွင်ရန်ကုန်စီးဝင်ကြီးကိုလူနာစုစုပေါင်း950ကျော်ရောက်ပြီးပေဆိုးမိရောက်လာသူ၄ဦးရှိတယ်လို့ရန်ကုန်စီးဝင်ကြီးကထုတ်ပြန်ထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစီးဝင်စားဖို့ထိတန်းတဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကတော့ပြင်သစ်နိုင်ငံပါရီမြို့ကအထင်ကရရှေးဟောင်းဆောက်ဦးကြီးတစ်ခုဖြစ်တဲ့ Notre Dame ဘုရားကျောင်းမိကြီးကျယ်လောင်ခဲ့ပေမဲ့အဓိကအပိုင်းတွေကိုတော့ကာကွယ်လိုက်နိုင်တယ်လို့ဆိုပါတယ်။ပန်ဆန်းမြို့မှာကျင်းပနေတဲ့ဝါပြည်နယ်ငင်းချမ်းရီနှစ်30ပြည့်အခမ်းအနားမှာတိုင်းရင်းသားအဖွဲ့တွေဘက်ကအမြင်သဘောထားတွေဘယ်လိုရှိပါသလဲ။
UWSA ကတိုင်အားရှိတဲ့ပုံမှာသူရဘက်ကလည်းသူ့ကိုလုံးဝကိုထိတွေ့ဘူးပေါ့နော်သူတို့လှုပ်လှက်ခွေးရတဲ့အများကြီးရတာအဲ့ဒီယူဆမျိုးက
မွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌရဲ့မှတ်ချက်နဲ့တူတခြားတိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်တွေကိုလည်းနှာစင်ကြရမှာပါရခိုင်ပြည်နယ်မြောက်ဦးမှာတိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရတပ်ကလေကြောင်းအကူတုံပြီးတော့ထိုးစစ်ဆင်တယ်ဆိုတဲ့သတင်းကိုလည်းနှာစင်ရပါမယ်ရှင်အဲ့ဒီနောက်မှာတော့ဒကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင
်။ပြည်ထောင်နိုင်ငံပါရီမြို့တော်ကအထင်ကြီးရ Notre Dame ရှေးဟောင်းဘုရားကျောင်းကြီးမှာတနင်္လာနေ့ကမီးလောင်တာကိုမိသက်သမား400 9နာရီကျော်ကြာကြိုးစားညှိနှက်ခဲ့ရပါတယ်။မီးကြောင့်ဘုရားကျောင်းမှာကြီးကျယ်ပျက်စီးသွားပေမဲ့အဓိကအဆောက်အအုံမိုင်းကိုကာကွယ်နိုင်လိုက်တယ်လို့ပါရီမီးသက်တပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဘုရားကျောင်းရဲ့မြို့စင်တိုင်းကြီးတစ်ခုနဲ့ကြောက်တုံးအဆောက်အအုံတို့မူလအတိုင်းပြည့်မစည်ကြံရစ်တာကိုဒီကနေ့တွေ့ရပါတယ်။ဒါပေမဲ့ဖျားကြောင်ရဲ့ဆက်နှစ်ရာစုနှစ်ခေါင်းမှုနဲ့ထိတ်ချွန်မျှော်စင်ကတော့မိကြောင်ပြိုကျပျက်စီးသွားပါတယ်။ဖျားကြောင်ကဘာသာရေးအထွတ်မြတ်ပျက်စီးတွေနဲ့အမှုပညာလက်ရာကြီးတွေပျက်စီးမသွားအောင်ကာကွယ်ပေးခဲ့ကြတဲ့မိသက်နဲ့ရဲတပ်ဖွဲ့ဝင်တွေကိုပါရီမြို့တော်ဝန်အန်ဟီဒရိုဂိုကကျေးဇူးတင်စကားပြောပါတယ်။ Notre Dame ဖျားကြောင်ကြီးဟာပါရီရဲ့ဝင်းရင်ပက်တင်ထက်တဲ့နေရာဖြစ်တယ်လို့မြို့တော်ဝန်ဟီဒရိုဂိုကပြောပါတယ်။မိရင်းတချိန်တွင်ရဲတပ်ဖွဲ့ဝင်တို့နဲ့မိသက်တပ်ဖွဲ့ဝင်တို့ဒဏ်ရာသွားတယ်လို့မိသက်တပ်ဖွဲ့ကပြောပါတယ်။
ပြည်ကနေ2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမှာရုရှားနိုင်ငံကဝင်ရောက်ဆက်ဖက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စာမျက်နှာ400နီးပါးရှိတဲ့အစီရင်ခံစာမှာတချို့အကြောင်းအရာတွေကိုဖယ်ပြီးတော့ကြာတာပြည်နေ့မှာထုတ်ပြန်ပေးဆိုပြီးတော့အမေရိကန်တရားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်အထူးစုံစမ်းစစ်ဆေးရေးမှူးမူလာရဲ့22လကြာစုံစမ်းစစ်ဆေးမှုကိုအသေးစိတ်တည်ကျင်လို့အမေရိကန်ပြည်သူတွေကစတင်ကြတယ်ဆိုပေမဲ့လည်း2016ရွေးကောက်ပွဲကာလအတွင်းမှာသူ့အနေနဲ့မှားရတဲ့သရက်တွေနဲ့ဆက်ဆက်တာတွေရှိမနေခဲ့ဘူးဆိုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းလာနေတုန်းကထပ်ပြီးတော့ပြောခဲ့တာပါပြီးခဲ့တဲ့3ပတ်တုန်းကတော့မူလာရဲ့စုံစမ်းတွေ့ရှိမှုအစီရင်ခံစာရဲ့အနှစ်ချုပ်စာမျက်နှာ၄မျက်နှာပါတဲ့အနှစ်ချုပ်ကိုနိုင်ငံတော်ရှေ့နေချုပ်ဝီလျံဘာကထုတ်ပြန်ခဲ့ပြီးတော့2016ရွေးကောက်ပွဲမှာထရမ့်အနိုင်ရအောင်လို့ထရမ့်နဲ့သူ့အောင်နိုင်ရေးမဲဆွယ်ဖွဲ့ကရုရှားနဲ့ပူးပေါင်းကြဆင်းမှုရှိအကြောင်းရှင်းလင်းချက်ကတုံ့တက်ပေမဲ့ထရမ့်ကတရားရေးဘိုင်းကိုဝင်ဆွတ်ဖက်ခဲ့ခြင်းရှိမရှိဒီပြုကြမရှိခဲ့ပါဘူးထရမ့်တရားရေးဘိုင်းဝင်ဆွတ်ဖက်မှုရှိမရှိမူလစီရင်ခံစာကအတိမပြုနိုင်သေးဘူးဆိုပေမဲ့လည်းရှင်းလင်းချက်ဘာနဲ့ဒုတိယရှင်းလင်းချက် Rod Rosenstein တို့ကတော့တရားရေးဘိုင်းဆွတ်ဖက်မှုနဲ့ထရမ့်အပေါ်ဆွဆဲမှာမဟုတ်ဘူးလို့အဆုံးပြတ်ထားကြတာပါ
ရုရှားတရားရုံးတစ်ခုမှာနော်ဝေးနိုင်ငံသားတူအပေါ်တချို့လူမှုဆိုင်ရာဆွဲခြင်းနဲ့တကယ်ပေးအမှုစစ်ပြီးတဲ့နောက်အပြစ်ရှိတယ်ဆိုပြီးထောင်ဒဏ်14နှစ်ပြည်တန်ချမှတ်လိုက်ပါတယ်။ရုရှား FSB ထောက်လိုင်းအဖွဲ့ကစုံစမ်းစစ်ဆေးပြီးတဲ့နောက်အငြင်းစားနေဆက်စုံစမ်းစစ်ဆေးရမှုဟောင်းနော်ဝေးနိုင်ငံသား Fruit Bog ကို2019ခုနှစ်ဒီဇင်ဘာလကမော်စကိုမြို့တော်မှာဖမ်းဆီးလိုက်တာလို့ရုရှားအာဏာပိုင်တွေကပြောပါတယ်။အသက်63နှစ်အရွယ် Bog ကိုရုရှားနိုင်ငံရဲ့နျူကလ িয়ার ရေငုပ်သင်းမော်တွေနဲ့ပတ်သက်လို့တချို့လုပ်တယ်ဆိုပြီးရုရှားအစိုးရရှိနေတွေကဆွဆဲခဲ့တာပါ။ပြုတ်ချက်ဆိုင်ရာအကြောင်းပြချက်တွေပေးပြီးမော်စကိုမြို့တော်တရားရုံးမှာသူ့ကိုတကယ်ပိအမှုစစ်ဆေးခဲ့တာဖြစ်ပါတယ်။ဘရော့ကိုပြစ်ဒဏ်ကနေလူရင်းချမ်းသာဝင်ပေးရေးအလားအလာနဲ့ပတ်သက်ပြီးသမ္မတဗလာဒီမီယာပူတင်ကိုပြီးခဲ့တဲ့သတင်းပတ်ကမေးရမှာအယူခံတင်လာနိုင်ခြေကိုသုံးသပ်ဆန်းစစ်တာမလုပ်ခင်တရားရုံးရဲ့ဆုံးဖြတ်ချက်ကိုစောင့်အောင်မယ်လို့ပြောထားပါတယ
်။ရုရှားသမ္မတဗလာဒီမီယာပူတင်အစိုးရကအင်တာနက်ကိုပို့ပြီးတော့ထိန်းချုပ်ဖို့လိုလာတာလို့ဝေဖန်သူတွေကထောက်ပြထားတဲ့အငင်းပွားဝယ်ဥပဒေမူကြမ်းတရက်ကိုရုရှားအောက်လွှတ်တော်မှာတတိယနဲ့နောက်ဆုံးအကြိမ်မဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာအတည်ပြုလိုက်ပါတယ်။ အဆိုပြုထားတဲ့ဥပဒေချမ်းကိုထောက်ခံမဲ့300ခွန်းမဲ့ကန့်ကွက်မဲ့68မဲ့နဲ့ရုရှားဒူးမလွှတ်တော်ကဒီကနေ့မှတည်ပြလိုက်တာပါဒီဥပဒေကြောင့်ဆန်ဆန်လုံးတီးဖြတ်ပိတ်ပင်တာတွေအစ်စ်ပြန်ဖြစ်လာမှာကိုဝေဖန်သူတွေကဆွေးနွေးနေတာပါအခုတော့ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်ကပို့မှာဖြစ်ပြီးတော့အထက်လွှတ်တော်ကတည်ပြပြီးရင်တော့ဥပဒေအဖြစ်သမ္မတပူတင်ကလက်မှတ်ရေးထိုးပြထမ်းမှာပါအင်တာနက်အချုပ်အခြာအာဏာပိုင်မှုဆိုတဲ့ဥပဒေအရ website တွေကိုဖွင့်တာအချက်အလက်ရယူတာတွေကိုအစိုးရကထိန်းချုပ်ထားတဲ့အစ်စ်တွေကနေပြတ်တန်းသွားမှာတော့ဖြစ်ပါတယ်။ဥပဒေကိုထောက်ခံသူတွေကတော့ Runel လို့ခေါ်တဲ့ရုရှားနိုင်ငံတွင်းသုံးအင်တာနက်စနစ်ပိုပြီးတော့လွတ်လပ်စေဖို့ဖြစ်တယ်လို့ဆိုကြပါတယ်။ဒါပြင်ဖြစ်လာနိုင်ခြင်း cyber တိုက်ခိုက်မှုတွေကနေရုရှားနိုင်ငံကိုကာကွယ်ဖို့ဖြစ်တယ်ဆိုပြီးလည်းပြောထားပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ကနေအင်္ဂါညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်မင်္ဂလာတို့မြန်မာနိုင်ငံတဝမ်းဒေသအများပြားမှာ၄ရက်ကြာဆင်နွှဲလာကြတဲ့မဟာဒကြံပွဲတော်ကတော့ဒီကနေ့ပြီးဆုံးသွားပါပြီ။လူပေါင်းများစွာပါဝင်ဆင်နွှဲတဲ့မဟာဒကြံပွဲတော်ဖြစ်တာနဲ့အညီထိခိုက်ဒဏ်ရာရသေဆုံးတဲ့ဖြစ်ရပ်တွေလည်းရှိပါသေးတယ်။မဟာဒကြံအကြိုနည်းကနေအကြံနည်းအထိရန်ကုန်ပြည်သူစေုံကြီးကိုရောက်လာတဲ့စုစုပေါင်းလူနာအရေအတွက်955ဦးရှိပြီးသေဆုံးရောက်ရှိသူ9ဦးရှိတယ်လို့ရန်ကုန်ပြည်သူစေုံကြီးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီကနေ့အတက်နစ်စီးရင်ကိုတော့မတွေ့ရသေးပါဘူး။မန္တလေးတိုင်းမှာတော့တကြံအချိုနေ့ကနေအကြံနေ့အထိသုံးရတာကာလအတွင်းလူ23ဦးသေဆုံးပြီး300ကျော်ဒဏ်ရာရတယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ကကိုးကားပြီးပြည်တွင်းသတင်းတချို့မှဖော်ပြပါရယ်တနင်္လာနေ့မနက်ပိုင်းကချင်းတွင်းတကြံပွဲတော်ကိုသွားတဲ့လူ35ဦးပါဆက်လီနစ်မြုပ်တာကြောင့်သေဆုံးသူရှိပေမဲ့အရေအတွက်အတိအကျကိုတော့မသိရသေးဘူးလို့ပြည်တွင်းသတင်းတွေမှဖော်ပြကြပါရယ်အကြံနေ့တုန်းကလည်းနတ်မောက်မြို့မှာရင်းချောင်းနဲ့တကြံရေကစားပြီးပြန်လာတဲ့ကားတစ်စီးတိမ်ပေါက်ပြီးတော့16ယောက်တဲ့မနေ့ဒဏ်ရာရသွားတယ်လို့သတင်းတွေမှဖော်ပြပါရယ်ရန်ကုန်မြို့အင်းရကောင်မောင်မှာအလှဆင်ထားတဲ့ပဋိဌိတွေကိုလူတချို့ကတကြံအကြက်နေမှာဖြုတ်ယူသွားကြပြီးတဲ့နောက်ဒီကနေ့အတက်နေမှာတော့ထီအစ်စ်တွေပြန်ဆင်ထားပါတယ်။ရန်ကုန်မြို့အပါအဝင်နိုင်ငံတော်ဝန်ကမြို့ကြီးတွေမှာလမ်းလျှောက်တကြံအဖြစ်နေရာတချို့ကိုတတ်မှတ်ပြီးဆင်နွှဲကြတာဒီနေ့မှာပိုများလာတယ်လို့နိုင်မဲကျော်အင်းလေးကံမှာလည်းရေးပေါ်တကြံပွဲတော်ကိုပထမဆုံးအချိန်ဖြစ်ဆင်နွှဲကြပါတယ်။ရန်ကုန်မြို့လေးမှာကားနဲ့လှစ်လှယ်ပြီးတန်ကြပ်ထူးဖြော်ပြတဲ့အဖွဲ့တွေကဒေါင်းတို့မျိုးဆက်ចောင်းသားလူငယ်တန်ကြပ်အဖွဲ့ဝင်၄ဦးကိုရန်ကုန်နယ်စစ်ဌာနချုပ်ကတရားလိုလိုပြီးဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့မရန်ကုန်ရဲစခန်းမှာတရားစွဲထားပါတယ်
။ပါကစ္စတန်နိုင်ငံပါရှဝါမြို့ကလူကုန်ထံရဲခွဲတစ်ခုမှာ18နာရီကြာတိုက်ပွဲတစ်ခုတွင်မှာစစ်သွေးကြော5ယောက်ကိုပါကစ္စတန်ကျန်းဖတ်ဝါဒတံပြန်နေနေတပ်ဖွဲ့တွေကတုံ့တင်လိုက်တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကဒီကနေ့မှကြေညာလိုက်ပါတယ်။သတင်းပေးချက်တစ်ခုအရဟာယာထဘတ်နီလူနေရဲခွဲကစစ်သွေးကြော၏ပုံနေတယ်လို့တံပြန်ရှိတဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေကတင်းလာနေကြပိုင်းတော့ကဝင်စီရင်တိုက်ပွဲဖြစ်တာပါ။အိမ်မှာစစ်သွေးကြော5ယောက်ဟာလက်နက် KN တွေဖောက်ခွဲရေးပစ္စည်းတွေအများပြားနဲ့ခလုံးနေတာလို့တောင်းရှိသူတွေကပြောပါတယ်။စီးနေတိုက်ခိုက်တဲ့ရေတပ်ဖွဲ့ကိုစစ်သွေးကြော၏ဘက်ကအပြင်းထန်ပြန်ပစ်တာကြောင့်ရေတပ်ဖွဲ့ဝင်တယောက်သေဆုံးပြီးတော့တခြား2ယောက်လည်းဒဏ်ရာရသွားတယ်လို့တောင်းရှိသူတွေနဲ့ဒေသခံတွေကပြောပါတယ်။ဒဏ်ရာရသူတွေထဲမှာအရက်သားအမျိုးသမီး2ယောက်လည်းပါဝင်ပါတယ်။နောက်ပိုင်းမှာတော့ကြီးတပ်ကွန်မန်ဒိုတွေကအရက်ဖက်လုံခြုံရေးတပ်ဖွဲ့နဲ့အတူပူးပေါင်းတိုက်ခိုက်ပြီးတော့တိုက်ပွဲဟာဒီကနေ့နေ့လယ်ပိုင်းထိဆက်ဖြစ်နေရပါ။စပင်းတစည်းပေါ်မှာနဲ့အိန္ဒိယကတချို့နေရာတွေမှာဖောက်ခွဲပစ္စည်းကီလိုဂရမ်50လောက်သိမ်းပြီးတယ်လို့တိုက်ပွဲဆုံးတက်ပြီးသိမ်းကြခဲ့ပါပဲ။ရေတပ်ဖွဲ့ကတင်းတောက်တွေကိုပြောပါတယ်
။အိန္ဒိယနိုင်ငံမှာရွေးကောက်ပွဲမဲဆွယ်စည်းဝေးတွေအပြိုင်ဆိုင်လုပ်နေကြကြပါပဲ။လက်ရှိအာဏာရပါတီနဲ့အဓိကအတိုက်ခံပါတီတို့ကခေါင်းဆောင်တချို့ကိုမဲဆွယ်စည်းဝေးတွေမလုပ်ရဘူးလို့ယာယီပိတ်ပင်တားမြစ်လိုက်ပါတယ်။အာနာယဘာရတီးယားဂျနတာပါတီကထိတ်တန့်ခေါင်းဆောင်2ယောက်နဲ့အတိုက်ခံဘာဟုဂျန်ဆမတ်ပါတီကအခေါင်းဆောင်တယောက်အဲ့ဒီပါတီနဲ့မဟာမိတ်ဖွဲ့ထားတဲ့ပါတီတခုကခေါင်းဆောင်တယောက်တို့ကိုယာယီပိတ်ပင်လိုက်တာပါ BJP ပါတီရဲ့အတိုက်ခံတွေဟာတမန်တော်မိုဟာမက်ရဲ့တမတ်တော်ဆက်သူအာလီကိုယုံကြည်သူတွေဖြစ်ပြီးမိမိတို့ကတော့ဟိန္ဒူနတ်ဘုရားတစ်ပါးဖြစ်တဲ့ဘာဂျရန်ဘာလီကိုယုံကြည်သူတွေဖြစ်တယ်လို့ထင်ရှားတဲ့ဟိန္ဒူဘာသာရေးဆရာတူဖြစ်သူယိုဂီအာဒီတယနတ်ကပြောတာကြောင့်ဒီကနေ့ကစပြီးသူ့ကို3ရက်ကြာမဲဆွယ်စည်းရုံးခွင့်ပိတ်ပင်ခံရပါတယ်။ဒီပြောဆိုချက်ဟာအလွန်အမင်းထိခိုက်စော်ကားတာဖြစ်ပြီးဘာသာကွဲတွေကြားမှာအမုန်းတရားပွားတဲ့အခြေအနေရောက်သွားနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပါတယ်။ဘာဟုဂျန်ဆမတ်ပါတီကခေါင်းဆောင်တူဖြစ်သူမာယာဝါဒီက BJP ကိုနိုင်ရဖို့သူတို့ပါတီနဲ့မဟာမိတ်ပါတီကိုမဲပေးဖို့မွတ်စလင်တွေကိုမဲဆွယ်ပြောဆိုတဲ့အတွက်ပိတ်ပင်ခံရပါတယ်။မာယာဝါဒီရဲ့ပါတီနဲ့မဟာမိတ်ပါတီကခေါင်းဆောင်တူဖြစ်သူအာဇမ်ခန်ကတော့ BJP ပါတီကသူ့ရဲ့ပြိုင်ဘက် ဘောလီဝုဒ်ရုပ်ရှင်မင်းသမီးတူဟာခါကီအောက်ခံပေါင်းပြီးဝတ်ထားတယ်ဆိုပြီးပြောတာကြောင့်ပိတ်ပင်ခံရတာပါ။အိန္ဒိယရွေးကောက်ပွဲတွေကိုဧပြီလ7ရက်နေ့ကနေမေလ19ရက်နေ့အထိအဆင့်9ဆင့်ခွဲပြီးကျင်းပနေတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဒုတိယသမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေကိုဧပြီလ19ရက်ဗိုလ်တူးနေမှာကျင်းပတော့မှာဖြစ်ပါတယ်။ရွေးကောက်ပွဲနေ့မတိုင်ခင်3ရက်လောက်ကစပြီးတော့မဲဆွယ်စည်းရုံးတွေကိုအဆုံးသတ်ထားရတာဖြစ်ပြီးတော့မဲဆွယ်စည်းရုံးနဲ့ဆိုင်းပုတ်တွေကိုတာဝန်ရှိသူတွေကလိုက်ဖြုံနေပြီဖြစ်တယ်လို့မဲဆွယ်စည်းရုံးနဲ့ထုံးလွှင့်ချက်တွေကိုလည်းပိတ်ပင်တားမြစ်ထားပါတယ်။သမ္မတရွေးကောက်ပွဲအတွက်လက်ရှိသမ္မတဂျိုကိုဝီဒိုဒိုဂျိုကိုဗီလို့ခေါ်ကြတဲ့သူနဲ့သူ့ပြိုင်ဘက်Bravo Subian တို့တို့ရှင်ပြိုင်ကြမှာဖြစ်ပြီးတော့ရွေးကောက်ပွဲမတိုင်ခင်သူတို့နှစ်ယောက်ကြားစကားစစ်တိုးပွဲ9ကြိမ်လုပ်ခဲ့ရမှာဘသူမှအသာမရဘဲနဲ့ဒန်းတူရှိခဲ့တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဒါပေမဲ့လူဒုစစ်တန်းတွေမှာတော့ Bravo ကဝီဒိုဒိုထက်လူဒုထောက်ခံမှု20ရာခိုင်နှုန်းထိနည်းနေရကိုတွေ့ရပါတယ်။ဝီဒိုဒိုဟာဒုတိယကြိမ်သမ္မတတက်တန်းအတွက်အနိုင်ရဖို့အလားအလာကောင်းနေပြီးတော့အဲ့ဒီတက်တန်းပြီးရင်တော့အခြေခံဥပဒေပါပြဋ္ဌာန်းချက်အရတက်တန်းတစ်ကြိမ်ထပ်ပို့ပြီးတော့ထမ်းဆောင်ွေးမရှိတဲ့အတွက်2024ခုနှစ်မှာသူ့ရဲ့သမ္မတတက်တန်းအဆုံးသတ်မှာဖြစ်ပါလိမ့်။မဲသွားပြည့်တဲ့သူအရေးအတွက်အသိများမှာမဟုတ်ဘူးဆိုတာကိုလည်းလူလူစစ်တမ်းတွေမှာတွေ့ထားရပါတယ်
။ထိုင်းပင်လယ်ကွေ့ပင်လယ်ပြင်ထဲမှာကမ်းခြေကနေမိုင်ပေါင်း138မိုင်နီးပါးရေကူးလာတဲ့ခွေးလေးတစ်ကောင်ကိုကမ်းလွန်ရေနံတွင်တူးလှုပ်သားတွေကတွေ့တဲ့အတွက်ကယ်တင်လိုက်ပါတယ်။Chevron Thailand ရေနံစမ်းသက်တူးစင်ပဲဥတီပြီးရေကူးလာနေတဲ့ခွေးလေးကိုသူအလုံးလုံးနေတဲ့ရေနံတူးစင်ပချမ်းကနေတောက်ကြနေမှတွေ့လိုက်တာလို့ရေနံတွင်းတူးလှုပ်သားတူဖြစ်တဲ့ WDSEC Fire Law က ABC သတင်းဌာနကိုပြောပါတယ်ရေနံတွင်းလှုပ်သားတွေကကြိုးတချောင်းကိုခွေးလေးရဲ့လယ်ဘက်မှာပတ်ပြီးဆွဲတင်ပြီးတော့ကယ်ဆယ်လိုက်တာပါခွေးလေးဟာငါးဖမ်းဆက်လီပေါ်ကနေပြုတ်ကြတာဖြစ်မယ်လို့ရေနံတွင်းတူးလှုပ်သားတွေကခံမှန်းကြတဲ့အကြောင်း Fire Law ကပြောပြီးခွေးလေးကိုတေကံမရောက်လို့မြန်မာလိုအဓိပ္ပာယ်ရမယ်ထိုင်းဘာသာနဲ့ဘူးရော့လို့နာမည်ပေးထားကြပါတယ်ခွေးကလေးဟာထိုင်းတောင်ပန်းဆောင်ကလာစေကံမြို့ကိုတနင်္လာနေ့ကပြန်ရောက်သွားပြီဖြစ်ပြီးအဲ့ဒီဒေသကတရစ္ဆန်ကာကွယ်ရေးအဖွဲ့ကိုပို့လိုက်ပြီးတဲ့နောက်အခြေအနေကောင်းနေပြီလို့ပြောပါတယ်ကမ်းခြေကိုပြန်ရောက်လာချိန်မှာခွေးလေးဟာအခြေအနေကောင်းနေပုံရောက်ပြီးပါယာလောကသူ့မွေးစားဖို့စီစဉ်ထားတယ်လို့ပြောပါတယ်ဗီယက်နမ်နိုင်ငံအလယ်ပိုင်းမှာမက်သက်ဖက်တမင်စိတ်ကြွစီတန်ဝက်ကျော်ကိုဗီယက်နမ်ရဲတပ်ဖွဲ့ကဖမ်းမိလိုက်ပါတယ်စိတ်ကြွစီသုံးဆွဲတာပုံများလာနေတဲ့ကွန်မြူနစ်ဗီယက်နမ်နိုင်ငံမှာအခုဖမ်းမိတဲ့မူအစီပမာဏဟာမကြသေးခင်နှစ်တွေအတွင်းအများဆုံးဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပေးသွားကြတာပါရှင်အခုနားဆင်ကြရမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးပြည်သိနိုင်ငံရှေးဟောင်းဖျားကြောင်ကြီးတခုမီးလောင်ကျွမ်းခဲ့တဲ့အကြောင်းကိုပြောပြမှာပါပြည်သိနိုင်ငံကသမိုင်းဝင် Notre Dame ဖျားရှိခိုးကြောင်ကြီးတနင်္လာနေ့နောက်ပိုင်းကမီးလောင်သွားတဲ့အတွက်ပြည်သိနိုင်ငံသားတွေပါဝင်ကမ္ဘာတဝန်းကပြည်သူအများအပြားလဲတောကရောက်ခဲ့ကြပါတယ်ဖျားကြောင်ရဲ့ပင်မအဆောက်အဦကြီးနဲ့အတွင်းပိုင်းကအရေးပါတဲ့အမှုပညာလက်ရာတွေပျက်စီးမသွားဘူးလို့ပြည်သိမိသားတပ်ဖွဲ့ကအင်္ဂါနေ့မှာပြောပါတယ်ခရစ်တော်ရှင်သန်ထမြောက်ခြင်းထိတ်မှတ်ဖြစ်တဲ့ Easter ဖျားဝိပုပွဲမကျင်းပခဲ့မှာအထင်ကရဖျားကြောင်ကြီးအခုလိုမီးလောင်သွားတဲ့အတွက်Paris မြို့ကန်တွေနဲ့ဖျားချောင်းကိုမျက်နှာသူတွေကြားပူဆွေးတော့ကရောက်နေကြတဲ့အကြောင်း VOA သတင်းတောက် Michael Bowman သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကတင်ပြပါမရှင်
။တတန်းအဖြစ်နှစ်ပေါင်း850လောက်ရှိလာပြီဖြစ်တဲ့ Paris မြို့ကကဘာကျော် Notre Dame ဖျားချောင်းကြီးမိလောင်နေတာကိုရာနဲ့ချီတဲ့ပြည်သင့်နိုင်ငံသားတွေတနင်္လာနေ့ညနေပိုင်းမှာတွားရောက်ကြည့်ရှုခဲ့ကြပြီးတချို့လဲကြည်နေရင်ကမျက်ရည်ကျခဲ့ကြပါလေ။ဒီဖျားချောင်းကြီးဟာ16ရာစုနှစ်ကဖြစ်သွားခဲ့တဲ့ဝေကွင်းနိုစူပူအုံကြွမှုကြီးနဲ့ပြင်သစ်တော်လိုင်းရေးကာလတွေတုန်းကဖြစ်သွားခဲ့တဲ့အကြမ်းဖက်မှုတွေမှာထိခိုက်ပျက်စီးမှုမရှိခဲ့ပေမဲ့တင်းတင်းလာနေကလောင်တဲ့မီးကိုတော့မလွန်ဆန်နိုင်ခဲ့ပါဘူး။ဒီမီးလောင်မှုအတွက်ကမ္ဘာကောင်းဆောင်တွေကစင်မကောင်းဖြစ်မိကြောင်းပြောဆိုနေကြသလိုပြင်သစ်သမ္မတအမန်ဒွယ်မက်ခရွန်ဟာလည်းတမ်းပြီကိုအရေးပါတဲ့မိန့်ခွန်းပြောကြားမဲ့အစီအစဉ်ကိုဖျက်ပြီးမီးလောင်တဲ့နေရာကိုချက်ချင်းတွားရောက်ကြည့်ရှုခဲ့ပါတယ်။အတွင်းပိုင်းကပျက်စီးသွားတဲ့နေရာတွေအပါအဝင်ဖျားရှိခိုးကြောင်ကြီးပြန်လည်မွမ်းမံပြင်ဆင်မှုအတွက်နိုင်ငံတကာအသံဝိုင်းကကူညီပံ့ပိုးပေးကြဖို့ညတကောင်လောက်မှာတမ်းပြီကိုပြောကြားခဲ့ပါတယ
်။ Madame le maire de Paris était avec nous toutes ces heures. Et dès les premières flammes, je sais son émotion.
ဒီဖျားကြောင်ကြီးကိုကျွန်တော်တို့အားလုံးတူတူကပြန်လဲတိဆောက်ကြမယ်ဆိုတာကိုအလေးနဲ့ပြောကြားလိုပါတယ်။ဒီဖျားကြောင်ဟာပြင်သစ်နိုင်ငံရဲ့ကံကြမ္မာဖြစ်နိုင်ပါတယ်။ဒါကြောင့်ဖျားကြောင်ကိုလာမယ့်နှစ်တွေအတွင်းပြည့်ပြည့်မွမ်းမံသွားမှာပါ။ဖြစ်အောင်လုပ်ဖို့ကျွန်တော်တို့ခရီးပြုပါတယ်။မနက်ပိုင်းအင်္ဂါနေ့ကစလို့နော်တာတင်းဖျားကြောင်ကြီးကိုပြည့်ပြည့်ရေးအတွက်နိုင်ငံလုံးတိုက်တန်နဲ့ရန်ပုံကိုရှာပါမယ်။နိုင်ငံခြားကလည်းလူတွေကောက်ပါမယ်။တော်ဆုံးလူတွေကိုခေါ်ပြီးတော့ပြန်လဲတိဆောက်သွားမှာပါ။နော်ထရိုင်ဖျားကြောင်ကြီးပြန်လဲတိဆောက်သွားဖို့ပြည်သိနိုင်ငံသားတွေမျှော်လင့်ထားတယ်လို့ဒါကကျွန်တော်တို့ရဲ့သမိုင်းကျွန်တော်တို့ရဲ့ကံကြမ္မာလည်းဖြစ်ပါတယ်
။မိအရှင်ကြောင့်ဖျားကြောင်ခေါင်းမိုးပေါ်မှာရှိနေတဲ့ခေါင်းကျွန်းကြီးကြိုးကျသွားခဲ့ပါတယ်။တင်းနှလာနေညနောက်ပိုင်းမှာ မိကိုငိမ့်တက်ပြီးချိန်မှာတော့ပဲရစ်မြို့ကနေဖျားကြောင်းနီးကိုသွားပြီးပြောင်းနိုင်မီထွန်ပြီးဝုတ်ပြုတ်ဆူတောင်းခဲ့ကြတာမှာအဲ့ဒီအထက်မှာပါဝင်သူပဲရစ်မြို့ကန်ကယ်ရိုလင်းဂျူလီယန်ကသူ့ခံစားချက်ကိုအခုလိုပြောပြခဲ့ပါတယ
်။ Je pense que nous devons devenir une nation et non plus une nation.
ကျမတို့တနိုင်ငံလုံးစိတ်မကောင်းဖြစ်ပြီးတော့ခံစားနေကြပါတယ်။ဒီနေ့မှာသမ္မတအမ်မနျူအယ်မက်ခရွန်မင်ခုံမပြောနိုင်ဘူးဆိုရင်တော့ကျမတို့ကိုယ့်ဟာကိုယ်ပဲပြောကြပါလိမ့်မယ်
။ပဲရစ်မြို့မှာလက်ရှိအခြေချနေထိုင်နေတဲ့အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကလီဆာဆူစမန်ကလည်းဒါဟာအင်မတန်စိတ်မချမ်းမြေ့စရာကောင်းတဲ့ဖြစ်ရပ်တစ်ခုလို့ပြောပါတယ
် It's horrible. I mean it really is the center of Paris and
ဒါဟာ Paris မြို့လေကောင်ကြီးမှရှိနေတာဆိုတော့စိတ်မကောင်းစရာပါပဲရှင်။ကျမအခမ်းအနားငယ်ချင်းနဲ့ရှိနေတဲ့အချိန်ဖြစ်သွားတာပါ။လူတိုင်းအတွက်ထိခိုက်နာကျင်စေတဲ့ဖြစ်ရပ်ပါပဲ။သူတို့ကတော်တော်လေးစိတ်မကောင်းဖြစ်နေကြတယ်။ကျမလည်းထိုနည်း၎င်းမှာပဲဖျားရှိခိုးချောင်းပေါ်ကခေါင်းချွန်းကြီးပြုတ်ကျသွားတာကိုတွေ့လိုက်ရတာတကယ်ဝမ်းနည်းစရာကောင်းပါတယ်။
မိသက်သမား400လောက်ကမိငိမ့်မှု4နာရီလောက်ကြိုးစားခဲ့ပြီးတဲ့အခါမှာတော့မိသက်သမားတယောက်အပြင်းထန်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။မိမလောင်ခင်ရက်ပိုင်းနဲ့အတွင်းဖျားရှိခိုးကြောင်းကြီးကိုပြုတ်ပြင်မွန်မှန်နေတာကြောင့်အဲ့ဒီပြုတ်ပြင်မှုတွေကနေမိဆလောင်သလားဆိုတဲ့ထင်ကြီးပေးပြောဆိုမှုတွေထွက်ပေါ်နေပါတယ်။ပြင်သစ်အစိုးရရှိနေကတော့ဒီမိဟာသူ့အလိုလိုလောင်တဲ့မိအဖြစ်လောလောဆယ်သတ်မှတ်ထားကြောင်းပြောဆိုထားပါတယ်။အခုချိန်မှာတော့မိဘယ်ကဆလောင်နေဆိုတဲ့ဖြစ်ရမှန်ကိုသိနိုင်ဖို့စုံစမ်းစစ်ဆေးနေကြဆဲဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုင်းပြောပြသွားတာပါရှင်အခုဝပြည်ငင်းချင်ရင်230ပြည့်ပြီဆိုတဲ့အကြောင်းနားဆင်ကြရမှာပါဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့ငင်းချင်ရေးတိစားမှု230ပြည့်ပွဲတော်ကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာဝပြည်နယ်ဟာအများကြီးတွတ်တက်ပြောင်းလဲလာခဲ့တဲ့အကြောင်းနဲ့ဒီတွတ်တက်မှုဟာလူလက်နက်အင်အားပေါ်အခြေခံနေတဲ့အကြောင်းသုံးသပ်ကြပါတယ်တစ်ဆက်တည်းမှာပဲအဲ့ဒီလိုတွတ်တက်မှုဟာလူလက်နက်အင်အားပေါ်အခြေခံနေတဲ့ဆိုရင်ငင်းချမ်းရေးအတွက်စိုးရိမ်စရာကောင်းတယ်လို့လည်းတွက်ဆတာရှိပါတယ်လက်ရှိပန်ဆက်မျိုးကိုရောက်နေတဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်တွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပန်ဆက်မျိုးကနေသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့ငြိမ်းချမ်းရေးရယူခဲ့တဲ့230ပြည့်ပွဲတော်ကိုဒီလ16ရက်နေ့နဲ့18ရက်နေ့တွေမှာကျုပ်မြန်မာနယ်စပ်ပန်ဆန်းမြို့မှာကျင်းပမှာဖြစ်ပါတယ်ဒီခမ်းနားကိုတိုင်းသာလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေတက်ရောက်လာကြရမှာကရင်မျိုးသားအစည်းအရုံး KNU ရဲ့ဗဟိုကော်မတီဝင်ဘရိုမန်ကြီးမောင်ကပါဆန်းမျိုးရဲ့လက်ရှိအခြေအနေပေါ်အခုလိုပြောဆိုပါတယ
်ပါဆန်းကလွန်ခဲ့တဲ့82ခုနှစ်ကကျွန်တော်ရောက်ခဲ့တယ်တဲဆုပ်ကလေးတွေပဲရှိတယ်သခင်ပသိတိတော်မှာတဲဆုပ်ကလေးနဲ့နေရတာအောက်ဆီဂျင်ဘူးနဲ့ကျွန်တော်သခင်ပသိတိကိုကိုယ်တိုင်တွေ့ခဲ့တယ်ကေအန်ယူကလွတ်လိုက်လို့ကျွန်တော်လာဒါမြောက်အနေနဲ့ကျွန်တော်လာတွေ့ခဲ့တယ်အရင်တော့ဘာမှမရှိဘူးဒီဟာတော်ကြီးတွေပဲနော်နှစ်30မှာဒီလိုဖြစ်လဲဆိုတာဘကပတွေလည်းဒီမှာအခြေမဆိုင်နိုင်နေဆိုတာတိုင်းသားတွေအပေါ်မှာမကန်တဲ့ policy ကိုမကျေသုံးနိုင်လို့ဘကပတွေအခုပျောက်ဆုံးသွားတာဒီနေ့ဝါမျိုးသားတွေဒီလိုကိုချီတာဘောကိုရပြီးဖွံ့ဖြိုးတွတ်တဲ့ဆိုတာသူတို့ရဲ့မှန်ကန်တဲ့ policy တရားကိုချနိုင်လို့ဒီလိုတိုးတက်တာပဲဒီပုံမှာရောမူရီတာဖြစ်တယ
်ချင်းမျိုးသားတက်ဦး CNF ကဗဟိုအလုံးမှုဆောင်ကော်မတီဝင်ဘုံဘူးကြီးဆော်လမွန်ကတော့လက်ရှိပန်ဆန်းမျိုးအပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်တိုင်းသားဒီနေမီတွေတော်တော်ရောက်ခဲ့တယ်ဒါဒီနေမီရောက်တော့ကျွန်တော်စိတ်မှာတော်တော်လေးကိုအားရစေနှက်မိသွားတယ်ဒီလိုကသူတို့ကသူတို့လွတ်လွတ်လပ်လပ်ပေါ့နော်အုတ်ချုပ်တဲ့စီမံခန့်ခွဲတဲ့ရှာဖွေတဲ့စားတော့တယ်အဲ့ဒီနေရာမှာဒီနေရာရောက်လာတော့လည်းဒီအဆောက်အဦတွေကစပေါ့ကျွန်တော်တို့ဒီမြန်မာနိုင်ငံတိုင်းသားတွေဒေသတွေထဲမှာတော့သူအောင်သူသူလှုပ်ချင်းအဖြစ်ဒီလိုရပါလားဆိုတဲ့ဟာလေးပေါ့နော်အဲ့ဒါလေးတွေကျွန်တော်စိတ်ထဲမှာတော်တော်ခံစား
ပန်ဆန်းမျိုးရဲ့တူးတက်တဲ့အခြေအနေပေါ်မှာတော့ဘုံမူကြီးဆော်လမွန်ကအခုလိုဆက်ပြောပါတယ်
ကျွန်တော်အမေတော့တို့လူကြီးတွေနဲ့လည်းဆွေးနွေးခြင်းအဖြစ်ကျွန်တော်တိုင်းသားကောင်းဆောင်တခြားလူတွေနဲ့ဆွေးနွေးခြင်းအဖြစ်တို့ကဒီလက်နဲ့ပေါ့နော်လက်နဲ့အင်အားလူအင်အားတိစောက်နိုင်တဲ့တွဲမုံဒီလူလူအခြေပြရသွားတယ်ကျွန်တော
်မွန်ပြည်သက်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကတော့တက်အင်အားရှိမှအခွင့်အရေးရှိမယ်ဆိုတဲ့ပုံစံမျိုးဖြစ်သွားရင်ငင်းချင်းလုပ်ငန်းစဉ်တွေဟာပုံမဝေးကွာသွားနိုင်ကြောင်းတုံ့တက်ပါတယ်
ကျွန်တော်မြင်တာကတော့เนาะ UWSA ကတိုင်အားရှိတဲ့ပုံမှာเนาะစဖက်ကအစိုးရဘက်ကလည်းသူ့ကိုလုံးဝကိုမထိဘူးเนาะမထိသေးဘူးပေါ့နော်သူတို့လွတ်လပ်ခွင့်ခွင့်ရတဲ့အများကြီးရတာအဲ့ဒီယူဆမျိုးကကျွန်တော်တွေ့ရင်လေတိုင်အားရှိမှအခွင့်အရေးရှိမယ်ဆိုတဲ့ပုံစံမျိုးเนาะအဲ့လိုပေါ်မှာတိုင်းသားတွေဘက်ကခံယူမိသွားရင်အားလုံးကလက်နဲ့အားပေါ်ပါမယ်ဟိုတိုင်းအားရှိဖို့ပေါ့နော်အဲ့ဒါကိုပဲကြိုးပမ်းတည်ဆောက်ရင်ကျွန်တော်ဒီငင်းချမ်းရေးကိစ္စကိုပြီးတော့ရှင်းပြသွားနိုင်တယ်
မြန်မာနိုင်ငံကတိုင်းသာလက်နက်ကိုင်အဖွဲ့22ဖွဲ့မှဝါဒီသွေးစည်းညီညွတ်ရေးပါတီ UWSP UWSA ဟာအင်အားအတောင်တင်းဆုံးလက်နက်ကိုင်တပ်ဖွဲ့ဖြစ်ပြီးရင်းချမ်းရေးရယူခဲ့တဲ့နောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုက်ပွဲကြီးကြီးမားမားဖြစ်ပွားတာမရှိခဲ့ပါဘူးလက်ရှိကျင်းပမဲ့နှစ်30ပြည့်ပွဲတော်ကိုအစိုးရကိုယ်စားလှယ်တွေတိုင်းသာလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေဒေသခံတိုင်းသာပြည်သူတွေပါဝင်တက်ရောက်ကြမှာဖြစ်ပါတယ်ပွဲတော်မစတင်မီရိုးရအကားနဲ့စီရေးပြလေ့ကျင့်တဲ့အချိန်မှာပါဝင်သူတွေနဲ့လာရောက်အားပေးကြည့်ရှုတဲ့အပိယိတ်တဟာတောင်းကနန်းအထိရှိနိုင်ကြောင်းခံမှန်းကြပါတယ
်။ကိုမိုးစောပြောပြခဲ့တာပါရှင်။အခုတခါတော့တိုက်ပွဲဖြစ်နေစေရခိုင်မြောက်ပိုင်းကအခြေအနေကိုအလှည့်ပေးပါမယ်ရှင်။မြန်မာနိုင်ငံတဝန်းရိုးရတကြံရေသပင်ပွဲတော်တွေဆင်နွှဲနေကြတဲ့အချိန်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာတော့အစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီမနေ့မြောက်ဦးနယ်မင်းပြားနယ်အဆက်ပန်းမြောင်းရှိချောင်းဘက်မှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးအစိုးရတပ်ကလေးချောင်းအကူသုံးတိုက်ခိုက်တာတွေရှိတယ်လို့ AA ဘက်ကပြောပါတယ်တိုက်ပွဲတွေကြောင့်ဒေသတွင်းကြေးရွာလူလူကြားစိုးရိမ်မှုတွေလည်းတိုးလာနေပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်ဆက်ပန်းမြောင်းရှိချောင်းဘက်မှာစစ်မတော်နဲ့ AA ဖွဲ့တို့စိုက်ပွဲပြင်းထန်စွာဖြစ်နေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
မနေ့ချင်းလိုက်ခွေးလောက်ကစားပြီးတော့ဒီမြောင်းမြုံနေနဲ့မင်းမြောင်းမြုံနေအစပေါ့နော်အဲ့ဒီပန်းကောင်းရှည်ချောင်းသေးမှာအဲ့ဒီမှာတိုက်ပွဲဖြစ်နေတာရှိတယ်ကြာနော်တိုက်ပွဲကအဲ့မှာပြင်းပြင်းထန်ထန်ဖြစ်နေတယ်နောက်ဆုံးရရှိတဲ့တင်းရရဆိုရင်တော့ဗမာစစ်တပ်ဘက်ကအဲ့မှာဒီ30ဝန်းကျင်လောက်ကြာဆုံးနေပြီဆိုပြီးတော့သိရတယ်ကြာအဲ့မှာဒီလေကြောင်းကနေပြီးတော့ဒီ Jet Fighter 2စီးနဲ့လာပြီးတော့သူတို့ဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်ဒီဟာရင်ဒီနယ်လေအဲ့ဒီမှာဒေသတွင်းတိုးတောင်တွေကိုရန်တမ်းပြီးတော့တိုက်ခတ်နေတာရှိတယ်ကြ
။ဒီတကြံစက်နေ့ပန်းမြောင်းရှိချောင်းတိုက်ပွဲမှာမြမတမတော်ဘက်ကထိခိုက်ကြဆိုးမှုများပြားတယ်လို့ရခိုင်တပ်တော်ဘက်ကပြောဆိုနေတယ်လို့ VOA အနေနဲ့သိချာသိမပြုတ်နိုင်သေးပါဘူး။ဒီနေ့မနေ့ပန်းမြောင်းရှိချောင်းတွင်နှစ်ဖက်ပြစ်ခတ်တိုက်ခတ်မှုဖြစ်ပွားခဲ့ရမှာတော့အနီးအနားကျောင်းတောင်ရွာသားတွေကြောက်လန့်နေကြတယ်လို့မြောက်ဦးမြို့ခံကိုအောင်ထွန်းကပြောပါတယ
်။လက်နက်ငီတန်ရောလက်နက်ကြီးတန်ရောတရက်ဆက်ကြောင်းနေရတယ်တောင်တန်းတွေပေါ့။ကျောင်းတော်ရွာသားတွေကတော့လုံးလုံးစီကတော့သူတို့ရွာမှာပဲပေါ့အပြင်လည်းမထွက်ရဘူးသူတို့လုံခြုံမဲ့နေရာအင်းအောက်တွေပေါ်မှာအဲ့လိုနေကြရတယ
်ဒီကနေ့တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့သမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးဒါပေမဲ့ဒီရက်ပိုင်းတွင်ရခိုင်သမတော်ရဲ့မြောက်ဦးမြို့နယ်တွင်းကလေကြီးရေစခန်းတစ်ခုကတော့မြမသမတော်ကတင်ပန်ရရှိခဲ့တယ်လို့သမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းလုံးက VOA ကိုမနေ့ကပြောဆိုခဲ့ပါတယ်
ရောက်အချင်းမြောက်ဖွဲ့မှာကျွန်တော်တို့ဒီစခန်းလုပ်သွားတဲ့နေရာတွေသိမိရရှိတယ်။အဲဒီကနေပြီးခြေစံတွေရတယ်၊ခြေဘုံကိုနေရတယ်၊ခြေကျင်းတနက်တွေရတာရှိတယ်၊ရေမိုင်းတွေရတာရှိတယ်
။အေးပြန်ကြားရေးတာဝန်ခံခိုင်တုခကတော့ရခိုင်သမတော်အေးရဲ့မြောက်ဦးသားစခန်းကိုသမတော်ကနေဒီလ73ရက်နေ့ကတင်ပန်ရရှိတယ်ဆိုတဲ့သတင်းထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ပြောပါတယ်။
နော်တို့တင်တန်းကျောင်းတွေပါလေတင်စီရမီးရေဆိုတဲ့ဥစ္စာမျိုးကမရှိဘူးအဲ့ဒီနေရာမှာကျွန်တော်တို့ကတင်တန်းကျောင်းကိုမရှိတာတို့ဒီတင်တန်းကျောင်းကိုသိမ်းပွဲရရှိတယ်ဆိုတဲ့ဥစ္စာကလည်းလုံးကြပြီးတော့ပြောတာဖြစ်နိုင
်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနှက်မှာမြမသောမတော်နဲ့အေအေတို့စိုက်ပွဲတွေဆက်သက်ဖြစ်ပွားနေတယ်လို့စစ်ဘေးရှောင်ရေသွက်ဟာလည်းများပြားလာနေပါတယ်အခုလိုစိုက်ပွဲဖြစ်ပွားနေမှုစစ်ရှောင်ရွာသားတွေအသည့်ဒုက္ခရောက်နေတဲ့အခြေအနေကြောင့်ဒီနေ့ကြားရောက်တဲ့ကြံပွဲမှာရန်ကုန်စစ်တွေမြောက်ဦးကြောက်တော်စတဲ့မြို့တော်တော်များများမှာရခိုင်ရိုးရွာကြံရေကစားမန်းတပ်နဲ့ပျော်ပွဲကျင်းပခြင်းမရှိဘဲဝန်ထမ်းချင်းအထိတ်မှတ်ကိုပြသခဲ့ကြပါတယ်။ဒါပေမဲ့လည်းမြောက်ဦးမြို့နယ်တွင်စစ်ဆောင်စခန်းတွေမှာတော့ဒုက္ခသည်တွေအတွက်စတင်ကဖြစ်ဖြစ်စိတ်သက်သာရာရရှိဖို့ဆိုပြီးမြောက်ဦးလူငယ်ဖွဲ့နဲ့ဂီတဝါဒနာရှင်ဖွဲ့တို့ပူးပေါင်းပြီးဖိမဆွဲယူလက်သွဲကူဖြေပျော်ရေးစီစဉ်တခုတင်ဆက်ခဲ့တယ်လို့မြောက်ဦးမြို့ခံကိုအောင်ဆုံးကပြောပါတယ်။
ဒီရင်းကိုသွားပြီးဒီနေ့ဆိုလို့ရှိရင်အခုမြရတဲ့ဆောင်ဘုန်းတော်ကြီးကျောင်းကသွက်တဲ့စကြမှာစစ်ပွဲကိုကြောက်ပြီးတော့ကြံတွင်းမှာတောင်မှသူတို့ဟာစိတ်အေးချမ်းမှုမရှိနိုင်ဘူးပေါ့သူကဆိုရင်ပြီးတော့နေရတယ်တနစ်တာကိုသူတို့ကုံဆုံးနေရတာအဲ့လိုမျိုးဖြူပြေးနဲ့လာပြီးတော့မှတနာကြီးနှစ်နာရီပို့ဗျာအဲ့လိုမျိုးလေးလုပ်လိုက်တော့အနည်းဆုံးကတော့သူတို့အဲ့ဒီနာရီပိုင်းလေးကိုစိတ်သက်သာရရမှာပေါ့သူတို့ပြည့်ရှင်မှုတစ်ခုတော့ရမှာပေါ့အဲ့ဒါပါပဲ
စစ်ဘွဲကာလအတွင်းစစ်ဘေးရှောင်တွေရဲ့စိတ်တန်ရာတွေဆော့ချနိုင်ရေးအတွက်ရည်ရွယ်ချက်နဲ့ဖြေပျော်ခဲ့တယ်လို့သူကဆိုပါတယ်။2018ခုနှစ်နိုဝင်ဘာလကစပြီးတော့2019ခုနှစ်ဧပြီလထိရခိုင်ပြည်နယ်တွင်မြမသမတော်နဲ့အေအီတို့တိုက်ပွဲကြောင့်စစ်ရှောင်ဥယျာဉ်3000ထိတိုးပွားလာနေပြီးစားရောက်နေထိုင်ရေးမှာခက်ခဲသွင်းတဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။သတင်းလွှာလေးဒီမှာပဲရနာပြီးတကြံတေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးပါတော့မယ်။မဟာတကြံအတက်နှစ်အင်္ဂါနေ့ညအတွက်နားဆင်ရမယ့်တေးလက်ဆောင်ကတော့အစိုးရဝင်းဦးရဲ့မန်တောင်ရိတ်ခိုးဖြစ်ပါလေရှင်။
kore yo ma ne tami re wa lu so ro me kwe cho pyo shwin no ma pyo de de go lu me cho la kore yo ma ne tami re wa lu so ro me kwe amma kle ta ta na ne myo lu pi da mo ku kwe มังคลิตตะตะเนี่ยหยอดลุตีดาหมู่กุ๊กเวยินสะกะเนี่ยเมียนไล่ย่าราอวิสสามาเนี่ยอลนเต็นเนี่ยยินสะกะเนี่ยเมียนไล่ย่าราอวิสสามาเนี่ยอลนเต็นเนี่ยโทตะสาลายังเชยไคญาราปวนลันบังดุเน ตาลายังเชยไคญาราปวนลันบังดุเนยูยูตาตาเนจุกตุญูมาญาณะเนญาณะเนญูญูเยตาตาเนช่วยมันดาวเยยูรุโพดุปิวปิวรุยญาณะเนญูญูเยตาตาเนช่วยมันดาวเยยูรุโพดุปิวปิวรุย โยเกนเลสาวะดีเนะไม่ป้องอยู่แม้นิพุทธจันโนเวคาตินเวมุยาจวยละกงติเน มาลาเนไคญาเยเปี่ยวสู่เปี่ยวลุอองนี่เดเปี่ยวมาลาวาอีกแว้สีจูเล่ตะเกมองนมายเนเคเมจุตุยจวามีเดคาตินเวมุยาจวยกะกงติเนมาลาเนไคญาเยเปี่ยวสู่เปี่ยวลุอองนี่เดเกวยกาวาวาอีกแว้สีจูเล่ตะเกมองนมายเนเคเมจุตุยจวามี สาติเนเจจะมาวาซะเตเลโอกัมมาลีกเวเจตไลโตเมสาติเนเจจะมาวาซะเตเลโอกัมมาลีกเวเจตไลโตเมเมกูโรเมเคเคไลเทวาลาตินโนเคเมมองโลลาจิปอกเวกะญามีโจเยงเวงาสะคาเน
ဆိုတော့ဝင်းဦးရဲ့မန်တောင်ရိတ်ခိုးဆိုတဲ့တခြင်းကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ဗီဒီယိုသောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးနှစ်သက်ကူပြောရတဲ့အတူတစ်နှစ်လုံးကိုပျော်ရွှင်စွာကူးပြောင်းဖြတ်သန်းနိုင်ကြပါစေရှင်။ ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားလိုက်ကနေဝေဖန်ချက်ပေးစာတွေပို့လို့လည်း နားဆင်လို့တဲ့တည်တဲ့ခြင်းတွေတောင်းယူလို့လည်းဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်89.5ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32/40/40အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00နာရီကနေ9:00နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုတော့လိုင်းဒို79/19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို19/25/32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00အစီအစဉ် PPG ည10:00မှာလိုင်းဒိုမီတာ25/32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာ kHz အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။1380ပြည့်နှစ်တကူးလဆန်12ရက်မဟာတကြံတနေ့ဧပြီလ16ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရဲ့ရှင်။အခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့တိုက်ရိုက်လေလံဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်။အမေရိကန်တောင်ပိုင်းနယ်ခြားမက္ကဆီကိုနယ်စပ်မှာတရားမဝင်ရောက်လာသူတွေတပိုင်းမှာမကြုံဘူးလို့အောင်များလာနေပြီးဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းခြားမှာသဘောထားကွဲလွဲမှုတွေကြီးကြပ်ထွက်ပေါ်နေပါတဲ့သဗ္ဗဒေါ်နယ်ထရန့်ကတော့တောင်ပိုင်းနယ်ခြားဒေသပိတ်ပစ်ဖို့ပါဝင်မှတ်တမ်းမှတ်ရမယ့်ရောက်လာသူတွေကိုဒီမိုကရက်တစ်အခိုင်အမာအုပ်ချုပ်တဲ့မြို့ပြတွေဘက်စီပို့ပြမယ်ဆိုပြီးသူဖြေရှင်းမဲ့နည်းလမ်းတွေကိုချပြနေပါတဲ့တရားမဝင်ရောက်လာသူတွေကိုတင်းတင်းကြပ်ကြပ်ဂိုင်တွေဖို့သမ္မတဒေါ်နယ်ထရန့်ပြောနေပေမဲ့လည်းရွှေပြောင်းလာသူတွေကတော့ပိုတိုးပြီးရောက်လာနေတာပါအမေရိကန်နဲ့မက္ကဆီကိုနယ်ခြားအရန်တားတွေတိုးချဖို့ကိစ္စကိုလည်းအင်ဂျီရောဘက်ကရှော့မပေးသေးပါဘူးနယ်ခြားကိုပိတ်ပစ်မယ်ဆိုတဲ့မကြသေးခင်ကချင်းချောက်ပြောဆိုနေတာတွေကိုသမ္မတထရန့်ဘက်ကပြန်လျှော့ပေးခဲ့ပါလေတချိန်တည်းမှာအရင်တော့မစင်စားခဲ့ဘူးတဲ့တခြားဖြစ်ရှင်းမဲ့အကြမ်းစီတစ်ခုကိုလည်းချပြလာပြန်ပါတဲ့အဲ့ဒါကတော့ရွှေပြောင်းလာသူတွေကိုအတိုက်ခံဒီမိုကရက်တီထိန်းချုပ်တဲ့အကာအကွယ်ပေးထားတယ်ဆိုတဲ့အဓိကမြို့ကြီးတွေစီပို့ပြမယ်ဆိုတဲ့ကြံစီပါသမ္မတထရန့်ကအခုလိုပြောပါတယ
် California certainly is always saying oh we want more people and they want more people in their sanctuary cities
California ကလူတွေပို့ပြီးလုံနေတယ်လို့ပြောနေတယ်တရားမဝင်ရွှေပြောင်းလာသူတွေကိုခလုံးခွင့်ပေးထားတဲ့မြို့ကြီးတွေမှာလူတွေပုံများတာကိုသူတို့ကလိုချင်နေတာပါဒါဆိုရင်ကျွန်တော်တို့ကလူတွေထပ်ပို့ပါမယ်အကန့်အသတ်မထားပဲပို့ပေးမှာပါသူတို့ပြောမလားကြည့်ကြရအောင်ပ
ါရွှေပြောင်းလာသူတွေကိုခိုးလုံနေထိုင်ခွင့်ကာကွယ်ပေးထားတဲ့မြို့ကြီးတွေကမှတ်တမ်းမှတ်ရမယ့်ရောက်လာသူတွေကိုဥပဒေအရလိုအပ်လို့ဖော်ထုတ်ဖို့တရားစီရင်ရေးလုပ်ပိုင်ခွင့်နယ်ပယ်အတွင်းကဖယ်ရှားဖို့ဒီလိုကိစ္စမျိုးတွေမှာဖက်ဒရယ်အစိုးရတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးတွေမရှိပါဘူးသဗ္ဗဒထရန့်ကြံစည်တဲ့အတိုင်းကောင်းတဲ့ဖော်ခဲ့ပေဆိုရင်ဥပဒေကြောင်းအရပြန်ပြီးစိန်ခေါ်တာမျိုးတွေဖြစ်လာနိုင်တယ်လို့သူအစိုးရအတွင်းမှာလည်းကန့်ကွက်သူတွေရှိလာနိုင်ပါတယ်ဒီမိုကရေစီအောင်လွတ်တော်မှအော်လဒေါ်ဥက္ကဋ္ဌနန်စီပလိုစီကချက်ချင်းဆိုသလိုဒီကိစ္စအပေါ်မှာအခုလိုဝေဖန်ပြောဆိုပါတယ
် It's not just another notion
ဒါဟာအမေရိကန်ပြည်ထောင်စုရဲ့သမ္မတယာရုနဲ့မထိုက်တန်တဲ့ပြောဆိုချက်တွေကနောက်တစ်ခုပါ
ကယ်လီဖိုးနီးယားပြည်နယ်ထဲလွတ်တော်ကဒီမိုကရက်မတ်စကော့ဝိုင်နာကလည်းအခုလိုပြောပါတ
ယ် We welcome immigrants in San Francisco
ပြည်ပြောင်းလာသူတွေကိုဆန်ဖရန်စစ္စကိုမှာကျွန်တော်တို့ကြိုဆိုလက်ခံပါတယ်ပြည်ပြောင်းလာသူတွေအကြောင်းလူဖွဲ့စည်းအတွင်းပိုးပြီးကောင်းလာတာရှိပါတယ်ဒီလိုလက်ခံလို့ဆိုပြီးဒေါ်နယ်ထရန့်ကကျွန်တော်တို့ကိုအပြစ်ပေးခြင်းနဲ့ဆိုလဲကျွန်တော်တို့ကတော့တကားတွေကိုဖွင့်ပြီးအားလုံးကိုကြိုဆိုလိုက်
ပြီ။အင်ဂျီတော်ပြောရေးဆိုဝင်ရှိသူ Sarah Sanders ကတော့တိတိကျကျဘာမှမဆုံးဖြတ်ရသေးတဲ့အကြောင်း ABC ရုပ်သံကနေသူပြောပါတ
ယ်။
ဒါကစဉ်းစားရွေးချယ်စရာနည်းတစ်ခုပဲရှိပါသေးတယ်။လူတွေအစုလိုက်အပြုံလိုက်ဝင်လာတဲ့ကိစ္စကိုမဖြေရှင်းဘူးဆိုရင်အမျိုးသားလုံခြုံရေးအရာရောလူသားချင်းစာနာမှုပိုင်းဆိုင်ရာမှာပါအကြက်တဲတွေရင်ဆိုင်ရမှာပါ။တကယ်လို့ဒီမိုကရက်တွေကဥပဒေကိုပြုပြင်ဖို့သမ္မတနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့အခုစဉ်းစားနေတဲ့နီလန်တွေမလို့တော့ပါဘူ
းသမ္မတထရန့်တာဝန်ယူခဲ့တဲ့နှစ်နှစ်တာကာလအတွင်းလွှတ်တော်နေတဲ့စလုံးကို Republican တွေထိန်းချုပ်ထားတဲ့ကာလမှာလူဝင်မှုကြီးကြပ်ရေးပြောင်းလဲရေလို့ဥပဒေတစ်ခုမှတည်ပြနိုင်ခြင်းမရှိပါဘူး2013ခုနှစ်ကတော့ဒီမိုကရက်အများစုလွှမ်းမိုးခဲ့တဲ့အထက်လွှတ်တော်ကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ပြည့်ပြည့်စုံစုံပြောင်းလဲခြင်းဥပဒေကြမ်းတစ်ခုကိုတည်ပြခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီအချိန်တုန်းက Republican အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကသဘောမတူခဲ့ပါဘူးအခုသမ္မတထရန့်အစိုးရကအမေရိကတိုက်အလဲပိုင်းနိုင်ငံ၃နိုင်ငံကိုပေးနေတဲ့ကူညီတွေဖြတ်တောက်ပြစ်ဖို့စဉ်းစားနေပါတယ်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအခုလိုပြောပါတယ်
United States has spent hundreds of millions of dollars to try and build out solutions foreign assistance dollars to try and
အဇာဘရိုဂွာဒီမာလာနဲ့ဟွန်ဒူရပ်စ်နိုင်ငံ၃နိုင်ငံနဲ့ပတ်သက်လို့အဖြေရှာနိုင်အောင်အမေရိကန်ဆိုရကဒေါ်လာတန်းရာချီသုံးခဲ့တာပါဒီဖြေရှင်းနည်းကမထိရောက်ဘူးဆိုတာတောင်ပိုင်းနယ်ကြားမှာဖြစ်နေတဲ့အကျက်တဲကပြနေပါတယ်ဒါကြောင့်လည်းပြောင်းလဲဖို့ကျွန်တော်တို့ကြိုးစားတာပ
ါဒီမိုကရက်ဘက်ကတော့အမေရိကတိုက်လေပိုင်းနိုင်ငံတွေကိုပေးနေတဲ့ဂူညီတွေဖြတ်တော့မယ်ဆိုရင်အခြေအနေတွေပိုဆိုးပြီးလူတွေပိုထွက်ပြေးလာအောင်လုပ်သလိုဖြစ်လိမ့်မယ်ဆိုပြီးဝေဖန်ပြောဆိုနေကြောင်းပါခင်ဗျာ
အ ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်နားဆင်ကြကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံဦးနဲ့အတူထုတ်လို့ရမှုမဆုမွန်တို့ရဲ့တိုက်ရိုက်လေလံကိုအခုပဲစပါတော့မယ်ရှင်။
လာပါခင်ဗျာဒီကနေ့ညပိုင်းတိုင်းလေးလိုက်စီစဉ်ကနေပြီးတော့ကျူးစွပါရယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့စင်စာမိတဲ့ရန်ကုန်တကြံရန်ကုန်တကြံတန်ချက်တွေကိစ္စပါမြန်မာနှစ်ကူးအတာတကြံအထူးဖြစ်ဆိုရင်တော့ရန်ကုန်တကြံဆိုလို့ရှိရင်ဟိုးအစဉ်ဆက်ကလေးကတန်ချက်တွေတွေ့ဖက်လာခဲ့တာပါလူဖွဲ့စည်းမှဖြစ်ပျက်နေတဲ့ပုံရိပ်နောက်တောင်းရှိသူတွေရဲ့ဟာကွက်အားနည်းချက်တွေကိုချစ်စရာကောင်းလို့တရော်လောင်ပြောင်းတဲ့ဝေဖန်မှု delete လိုမျိုးဖြစ်လာခဲ့တာပါဒီတော့ကြောင့်လည်းအရင်အာဏာရှင်ခေတ်မှာဆိုလို့ရှိရင်တန်ကြပ်ဖွဲ့တွေကြံပြီးလို့ရှိရင်အချုပ်ထဲရောက်တဲ့ဘဝတွေရှိခဲ့ပူပါတယ်။ဒါပေမဲ့လည်းလူထုကရွေးချယ်တဲ့ဒီမိုကရေစီရသအစိုးရလက်ထက်မှာကြံတန်ကြပ်တွေကိုစင်စာမတင်လို့ရှိရင်ခွင့်မပြုနိုင်ဘူးဆိုတဲ့အဖြစ်ကတော့ဆန်းပါတယ်။ဒါကြောင့်မလို့အခုကျွန်တော်တို့ဒါရိုက်လိုက်ဆွေးနွေးပွဲမှာတော့ဒီရန်ကုန်ကြံမှာတန်ကြပ်တွေကိုခွင့်ပြုမမရရင်ဆင်ပြောဒီဖျော်ဖြေခွင့်ပိတ်တဲ့အပေါ်မှာသရရှင်ရဲ့ယူဆနောက်ဒီအဓိကသူတို့ဒီပါဝင်ရှင်ပြန်သူတွေရဲ့အမြင်ကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဖို့ပုဂ္ဂိုလ်3ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါန်တို့မျိုးဆက်ဒီတန်ကြပ်ဖွဲ့ကတာဝန်ရှိသူတူဖြစ်ပါတယ်ကိုပိုင်ရဲသူလေလိုင်းပေါ်မှာရှိပါတယ်နောက်တူကတော့အိုးဝေတန်တန်ကြပ်ဖွဲ့ကကိုမင်းသွေးသစ်သူကတော့လေလိုင်းပေါ်ကိုမရောက်သေးပါဘူးနောက်တူကတော့ဒီဘကိုးဘက်ကပါသူကတော့ K2 အိုးဝေတန်ကြပ်ဖွဲ့ကပါတာဝန်ရှိသူဖြစ်တဲ့ကိုဖြိုးတနနှစ်ဦးလေလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးကိုဖြိုးကိုပိုင်ရဲသူကိုအရင်ဆုံးမေးချင်ပါတယ်ကိုပိုင်ရဲသူကြားပါလားခင်ဗျာ
ဟုတ်ကဲ့
ကျွန်တော်အရင်ဆုံးတော့ဒီကြံတန်ကြပ်တွေစင်စာမတင်တဲ့ကိစ္စပေါ့ပြောရမယ်ဆိုရင်တော့တကယ်အစင်ဆက်ရန်ကုန်တကြံမှာအထင်ကြီးဖြစ်ခဲ့တဲ့တကြံအဖွဲ့ကြီးတော်မှဒီမန်ဒက်ဒီမှာရှင်းပြနေတယ်ဆိုရက်သဘောကတော့သူတို့ကိုယ်တိုင်တကြံစင်စာကိုလက်ခံတဲ့သဘောလိုဖြစ်နေတယ်ကိုပိုင်ရဲသူတို့ကဒီတန်ချက်စင်စာမတင်နိုင်ဘူးဆိုတဲ့စင်စာချက်ဘယ်လိုဖြစ်တာလဲခင်ဗျာ
ကျွန်တော်တောင်းနေတန်ချက်တင်းနေတယ်စင်စာမတင်ရခြင်းဟာဘာလို့လဲဆိုတော့တော့ဒီမိုကရေစီအခွင့်အရေးတစ်ခုဖြစ်တယ်လောလောဆယ်နဲ့ပြောဆိုတာတော့တာမိုးထားပါတယ်အဲ့တော့တကြံနဲ့တန်ချက်ဆိုတာခွဲထားလို့မရပါဘူးအဲ့လိုအနေအထားမျိုးမှာဒီလိုမျိုးဒီတန်ကျက်တွေကိုစင်စာတင်ခိုင်းနေကြတဲ့ဟာမျိုးကဒီမိုကရေစီအခွင့်အရေးတစ်ခုဖြစ်တဲ့လောလောဆယ်နဲ့ပြောဆိုမှုပိတ်ပင်နေတဲ့ဇုံးတွေယူကြတယ်အဲ့တော့ကျွန်တော်တန်ကျက်အတင်းအနေနဲ့တော့ဒီမိုဒီလောလောဆယ်ပြောဆိုမှုတော့တာမိုးထားတယ်တော့ကောက်ွယ်မယ်တော့ခင်းလေးကောက်ချောင်းမယ်အဲ့ဒါကြောင့်မလို့အဲ့ဒီဟာကိုကန့်သက်ချုပ်ချယ်နိုင်တဲ့စင်စာရက်ဟာကိုတောင်းနေအလုံးမရှိတဲ့အတွက်တော့စင်စာမတင်ရခြင်းမှာ
ဟုတ်ကဲ့ကိုပိုင်ရဲသူကျွန်တော်နောက်တစ်ခုမေးချင်တာကကိုပိုင်ရဲသူပါဝင်လေးဦးကိုပေါ့နော်ပြီးခဲ့တဲ့မနေ့ကဆိုရင်ပဲဒီရန်ကုန်မှာရန်ကုန်တိုင်းရက်စခန်းတစ်ခုမှာ66ဂါကြီးနဲ့တရားဆွဲလိုက်တယ်လို့သိရပါတယ်ခင်ဗျအဲ့တော့ဒီတရားဆွဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့တို့ကဘာပြောလဲခင်ဗျတန်ချက်ကြောင့်တကယ်တမ်း66ဂါကြီးကဒီ internet online ကိစ္စပါဘယ်လိုဖြစ်လို့ဆွဲတယ်လို့ပြောပါလဲ
ဒီစင်နာကိစ္စကတော့အဓိကအစိုးရနဲ့ပတ်သက်တာရန်ကုန်တိုင်းဆိုတော့ဖွဲ့ကစင်နာမတင်တဲ့တန်ချက်အတင်းတွေကိုဒီသူ့ဘေးမန္တတွေချော်ဘေးမန္တတွေမှာချော်ရုံးမရှိတဲ့စင်စာချက်ထွက်ပါတယ်အဲ့တော့စင်နာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တရားဆွဲရမယ့်အဖွဲ့ကြီးအရေးယူရမယ့်အဖွဲ့ကြီးကတိုင်းဒေတာကြီးအစိုးရအဖွဲ့ပါဒါပေမဲ့သူသားကောင်နဲ့ကျောင်းတိုင်းစစ်ဌာနချုပ်ဒုဗိုလ်မှူးကြီးတန်းထွန်းမြင့်ကရန်ကုန်ရက်စကမှာတည်လို့လုပ်ပြီးတော့ကျွန်တော်6ယောက်ကကြီးကမှုဖွင့်ခဲ့ပါတယ်ဆိုတော့ဘာကြောင့်လဲမင်းများတဲ့အခါမှာကျွန်တော်တို့ဒီဘရင်တော်မှာကျွန်တော်တိုင်ခဲ့တဲ့တန်ချက်ကိုဆိုတာ live link ရဲ့ကျွန်တော် download လုပ်တဲ့ page ကနေ live link ရဲ့တွေ့ကြမှုလို့ကျွန်တော်အဲ့ဒီပုံမှန်ကျွန်တော်တရားဖတ်ရဆိုပြီးတော့အကြံအင်းနေနဲ့ပြထားပါတ
ယ်။ဟုတ်ကဲ့အကြောင်းအရာတွေပြောမယ်ဆိုရင်ကိုပိုင်ရဲသူတို့ကတန်ကြက်ထဲမှာဘာတွေများဒီတက်နေပတ်သက်လို့တရော်ထားတာတွေများရှိလို့လဲခင်ဗ
ျ။ကျွန်တော်တို့တန်ကြက်အတင်းရဲ့ဒီနှစ်ကကောင်းနေရရှိပါအဲကောင်းနေရအဖွဲ့ကြီးကပြင်ဆင်ရေးကိစ္စရှိရဲ့ပြီးတော့မြေဆောင်ကိစ္စရှိပါတယ်ပြီးတော့ကျွန်တော်တို့ဒီငင်းငင်းကိစ္စရှိပါတယ်ပြီးတော့စစ်တပ်အနေနဲ့နိုင်ငံရေးအခမ်းအနားတော်တော်များများမှာပါဝင်ပတ်သက်နေတဲ့အရာတွေကျွန်တော်ထောက်ပြပြောဆိုတဲ့တန်ကျက်တွေရှိပါတယ်အဲ့တော့အဲ့ဒီမှာပါတဲ့ဒီတက်ဖြတ်တဲ့ပတ်သက်လို့ဝေဖန်တဲ့တန်ကျက်တွေပါတဲ့အတွက်ရယ်ဒီအဲ့ဟာတွေကဟိုဟာ live လွှင့်တဲ့အတွက်ကြောင့်ကျွန်တော်တို့ဟိုတရားဖွဲ့လို့သိရပါတယ်ဟုတ
်ဟုတ်ကဲ့အခုကိုပိုင်ရဲ့သူတို့တန်ကျက်ဖွဲ့တွေအခုပြိုင်တဲ့အခါမှာဝင်သွားတဲ့အခါမှာကိုလူရဲ့တုံ့ပြန်ချက်ဘယ်လိုများရှိလဲခင်ဗျစဉ်းစားမတင်မဲ့သွားတဲ့အခါကျတော့
ကျွန်တော်တောင်းနေတဲ့တန်ကျက်အတင်တစ်ဖက်ဟာတန်ကျက်တင်တစ်ဖက်ဟာဟိုတော့ပိတ်သက်ထောက်ခံမှုမရှိဘဲနဲ့ကြည့်ကြရှိရရက်ဒီလိုမရပါဘူးခင်ဗျအဲ့တော့ကျွန်တော်တို့တော့ဖြော်နေတဲ့နေရာတိုင်းနေရာတိုင်းမှာပိတ်တဲ့အင်အားကတ်ဆိုင်မှာမှာနဲ့အင်အားကောင်းကောင်းနဲ့ကျွန်တော်တို့အားပေးခဲ့ပါတယ်အဲ့ဒါနောက်ဖတ်တော့တန်ရက်ထွက်တဲ့အချိန်ကလေဒီနေ့ဒီချိန်ကြည့်ပါအဲ့တော့ပြောချင်တာပိတ်တဲ့ပြည်ကကျွန်တော်တို့လက်ခံတယ်ဒါဒီတရားအချိန်တစ်ခုပါအဲ့ဒါကဒီအခုနှစ်ပိုင်းအတွင်းမှာစင်လာရဟိုကြည့်ကြတော့စင်လာဖြစ်လာတယ်အမနစ်ကလို့ရှိရင်ဟိုကျွန်တော်တို့အကျဉ်းလေးတော့ကစပြီးတော့ ကျွန်တော်တို့ကြိုင်မဲ့မတ်တပ်တွေကို quality ပြပေးတာမျိုးတွေကျွန်တော်တို့အတင်းကိုသူ့မပေးဘူးအတွက်တွေလည်းဒီအောင်ပြပေးရမယ်ကျောင်းသွားတယ်ဒီနေ့ဆိုလို့ရှိရင်တော့တကယ်မထွက်ခင်အချိန်ကြီးကကျွန်တော်တို့တော့ရောက်ဖြစ်ပြီးတဲ့မြို့နယ်ကမြို့နယ်တိုင်းမှာဒီထွေဥတွေရဲတွေရနေပြီးတော့ကျွန်တော်တားဆီးတယ်နောက်ဟိုနောက်ရက်တယ်ကျဲရုံးစားကြတဲ့ဖြစ်ပြီးစကားများတဲ့အနေအထားတွေဖြစ်လာတယ်ပေါ့ဒါကဟိုကောင်းတဲ့အနေအထားမဟုတ်ပြီးတော့ဖြစ်တဲ့အနေအကြောင်းအရာကလည်းဘာပဲဆိုကြမှာမဟုတ်စင်စာမတင်တဲ့သူကြောင့်မလို့ကျွန်တော်တို့ဒီစင်စာကိုကာကွယ်တဲ့အဖွဲ့စင်စာပေါ်ကလည်းရက်တည်တဲ့လူတွေနဲ့ဖြစ်ကြတဲ့ဟာပါဒါတကယ်ကိုရုပ်စုကြီးတန်ပါတယ်ဒီကိစ္စ
ဟုတ်ကဲ့ခင်ဗျာကိုပိုင်ရဲ့သူလေးလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော် K2 OA ကကိုဖြိုးတနာကိုဖိတ်ခေါ်ကြပါလေကိုဖြိုးတနာကြားပါလားကိုဖြိုးတနာကြားပါလား
ဟုတ်ကြပါ
လေ။ဟုတ်ကဲ့ကွန်ပျူတာကြီးခုနကရန်ကုန်ဘက်မှာဖြစ်နေတဲ့ဖြစ်ပျက်ပြီးတော့တွေ့ရမှာပေါ့ကျွန်တော်သိချင်တာကဘကုတ်ဘက်မှာအနေထားရအောင်ကွန်ပျူတာတို့အဲ့လိုမျိုးကန့်သက်ခါရတွေစင်စာရပိတ်ဆို့ခါရတွေရှိပါလားဘယ်လိုရှိပါလဲ။အ
ဲကျွန်တော်ကြည့်မှာတော့ဟိုတူဆုံးပြောရရင်တော့မရှိဘူးကြ။နောက်တစ်ခုကကျွန်တော်တို့တံပြတ်ဆပြီးတော့ထွက်မယ်ဆိုတဲ့အခါမှာကျွန်တော်ဘူမနဲ့မှာဝင်ပြီးတော့ချင်းပြိုင်ဖို့အတွက်ကျွန်တော်တို့စီးပီးပေးတယ်။စီးပီးပြီဆိုတော့နောက်ထပ်နှစ်ရက်ကြာမှာပဲကျွန်တော်တို့တံပြတ်ဖွဲ့အကုန်လုံးစီးပီးခေါ်ရပေါ့နော်သူတို့ရဲ့စီးပီးကိုပြောပြရတယ်။နောက်ကြတော့စီးနင်းနဲ့မှာတော့ပြောပြတစ်ချက်ပဲရှိပါတယ်။ဒီနေ့ချက်တရားတော့ဟိုအမှတ်ပြရပုံစံစီးနင်းပြီပေါ့နော်။အဲနောက်ဆုံးတစ်ချက်ကတော့တို့ကဒီစီးနင်းနဲ့မှာပါပါလဲဆိုတော့တဦးတယောက်ရဲ့ပေါ့နော်ဒီတဦးတယောက်ဆုံးမှုအဖွဲ့စည်းတစ်ခုကိုကြီးကြီးတယောတဲ့စာသားတွေပါခဲ့မယ်ဆိုလို့ရှိရင်ဒီကအကူတော်ဝင်ကိုယူရမယ်ဆိုတဲ့အချက်တစ်ခုကိုပါတယ်။ဒါပေမဲ့အဲ့ပုံမှာကျွန်တော်ကတော့ဘာကုံလေးမှမတက်ဘူး။မကျေဥစ္စာကတော့ပုံမှန်ကဟိုတို့ဒါမှမဟုတ်လုံးညာအတိုင်းလေကျွန်တော်တို့ညယူစားရတယ်ကျွန်တော်ညဘာမှမပြောနောက်ပြီးတော့တန်ရက်စင်စာတင်လို့တော့ဟိုပြီးတိုင်းကျွန်တော်တို့တောင်းလာရတော့မရှိတိုင်းနဲ့ထွေးအုပ်ယုံကနေကျွန်တော်တို့ဒီကျွန်တော်တို့ဒီအုပ်ချုပ်ရေးကျွန်တော်တန်ရက်အုပ်ချုပ်ရေးအကူတရားကိုဖုံးဆက်တယ်ဗျဖုံးဆက်တော့သူကလက်ရှိတောင်းခံရင်ဘာကတာဥက္ကဋ္ဌပေါ့နော်သူ့ကိုဖုံးဆက်တော့သူဘာပြောလဲဆိုတော့သူတို့စီကိုတန်ရက်စာအုပ်လေးလာပြီးပြီးပေါ့နော်ဟိုသူတို့ပြောတာစင်စာတင်ဖို့အတွက်ပြောတဲ့ပုံစံမျိုးနဲ့မတူရဲနဲ့တကယ်ကြီးချင်းတွေ့ရကမင်းတို့တန်ရက်စာအုပ်ငါပြပါဦးကွာဆိုတဲ့သဘောမျိုးဖြစ်နေရောကျွန်တော်လည်းဟိုမနိုင်မှာစဉ်းစားရည်ဆိုလို့ရှိရင်ကျွန်တော်ကလုံးဝတင်ပြကြောင်းလည်းမရှိဘူးလို့အခုကလည်းအဲ့လိုပုံစံမျိုးနဲ့ငါတောင်းလာဆိုကျွန်တော်တို့လည်းပေးပြကြောင်းကြောင်းမှမရှိဘူးကျွန်တော်တို့လည်းအခုချိန်လည်းမပေးဘူးအဲကျွန်တော်တို့ပထမဆုံးအကျိုးလေးမှာပဲကျွန်တော်တို့ဟိုမနက်မှာဖြည့်ဝင်ရတယ်နောက်ပါကျွန်တော်တို့စူပါမန်နက်တွေကိုဖြည့်ပြီးတော့ရှားဖြည့်ပြီးတဲ့မန်နက်တွေမှာလည်းဥမာကျွန်တော်ဖြူးမှသွားဖြည့်ပြီးတယ်နောက်ပြီးတော့ကျွန်တော်ဒီရရှိမန်နက်မှာသွားဖြည့်ပြီးတယ်ပေါ့နော်အဲ့အရာတွေမှာလည်းတားဆီးပိတ်ပြီးတော့မကြည့်ဘူးအရင်ကဆိုကျွန်တော်တို့ပုံမှန်95ထွက်တော့လာမှာကျွန်တော်တို့ကအဲ့လိုရဲကားကြီးနောက်ပြီးတော့ရဲဆိုင်ကြီးနေတော့မြေမြေဝင်ပါတယ်လက်ပုံတွေကရိုက်ကြတယ်အခုအဲ့လိုမျိုးကျွန်တော်တို့မတွေ့ခဲ့ရဘူးကြဒါတော့ကျွန်တော်ဘက်က
ဖြစ်နေပါအဲ့တန်ချက်အဖွဲ့အားလုံးကိုဘကိုးဝင်ကြီးချုပ်ကကြိုပြီးတော့ခေါ်တွေ့တဲ့သဘောတော့ရှိခဲ့တာပေါ့အ
ဲဘကိုးဝင်ကြီးချုပ်ကမဟုတ်ဘူးခင်ဗျာကျွန်တော်တို့တောင်းဘဘူမန်းကပါပဲကြ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီဘဟုမန်းတပ်ပါဝင်ဒီဘကိုးတိုင်းထဲမှာရှိတဲ့မန်းတပ်တွေအကုန်လုံးတော့ပြိုင်ခွင့်ရခဲ့တယ်ပေါ့နောက်ဆက်ဆုံးကြုံတာများရှိပါလား
ဟုတ်ကဲ့ဗျာအမရှိခဲ့ပါဘူးခင်ဗျာဟုတ်ကျွန်တော်တို့
ဟုတ်ကဲ့ကိုဖြိုးတနာလေးလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်ကိုမင်းသွေးသစ်ဥဝေတံဘွဲကလေးလိုက်ပေါ်ရောက်နေလို့ပါကိုမင်းသွေးသစ်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကိုမင်းသွေးခုနကတော့ကျွန်တော်ကိုပိုင်ရဲ့သူနေတော့ဒီအချိန်ကြီးတွေမေးပြီးတော့ပါပြီကျွန်တော်ခုနပြောလို့ပဲအဓိကကိုမင်းသွေးသစ်တို့ကရောဘာကြောင့်တန်ကြံတန်ကြက်စင်စာမတင်နိုင်ဘူးလဲတကယ်တမ်းပြောရင်အစင်လာရရန်ကုန်တကြမှာအစင်လာရှိတဲ့အဖွဲ့ကြီးတွေတောင်မှပြိုင်ဝင်ဝင်ခွင့်ရနေတာပြိုင်ဝဲဝင်ခွင့်ရနေတယ်ဆိုလိုတဲ့သဘောကတို့ကစင်စာတင်တဲ့သဘောပေါ့နော်အဲ့တော့ကိုမင်းသွေးသစ်တို့ကဘာကြောင့်ဒီလိုဆုံးဖြတ်ခဲ့တာလဲခင်ဗျစင်စာမတင်နိုင်ဘူးကိုယ့်ဘာကိုပြိုင်မယ်ဆိုတာ
ဟုတ်ကျွန်တော်စင်စာတန်ကျက်စင်စာမတင်ရတဲ့အချက်သုံးချက်ရှိပါပထမတစ်ချက်ကတန်ကျက်ရဲ့ရိုးရရင်းကြီးကိုစင်လာရကြအောင်ပါဟိုတုံးသက်မှန်ကိုစနစ်လက်တဲ့တည်းနှစ်တစ်ခုကာလမှာကျွန်တော်ဟိုတယောက်နဲ့တယောက်ပြည့်ပြည့်စုံစုံကြရှိတော့စေတံနဲ့ပြောတာဖြစ်တဲ့အာဂရထားလို့မရဘူးဒီအချိန်ကာလမှာတော့လွတ်လပ်လာခဲ့တာတကယ်တမ်းတန်ကျက်သိပ်ပင်ခံရတာမဆလာလို့ဒီနဝတလို့ဆရာနိုင်ရှင်လက်ထက်မှာပဲသိပ်ပင်ခံရတာစင်တာတင်ခိုင်းတာလို့သိပ်ပင်ခံရတာလို့ရှိတယ်ဆိုတော့ဒီတန်ကျက်အစဉ်လာအရောက်ကကျွန်တော်အတင်းဒါပရမချက်ပါဒီချက်ကတော့ကျွန်တော်ဒီဖြူသူရဲ့ဟိုစောင်းနေပြီပုံမှန်ဟိုလူမှုကွန်ရက်မှာလိုအပ်ချက်တွေကျွန်တော်တို့ကပြည်သူတွေကိုစားအားပေးတဲ့ပြောပြတာဖြစ်တယ်ဆိုတော့ကျွန်တော်တို့ရဲ့ဒီတန်ကျက်စာလားတွေပြည်သူလူလားချက်တွေဖြစ်တဲ့အတွက်ဒါကိုကလုံးတစ်ပါးသားမှကျွန်တော်ပြင်နေတာဖြစ်တဲ့လောကလက်မခံပါဘူးအဲ့ဒီတော့ကျွန်တော်စင်တာပြနောက်ဆုံးတစ်ချက်ကတော့ဒီ freedom of expression ကိုခေါ်တယ်ကျွန်တော်ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်တဲ့လူထုကြောက်ချင်းကြီးလွတ်လပ်စွာဆန္ဒထုတ်ဖို့ကြီးတာပြောဆိုခွင့်ရတယ်အဲ့ဒါကိုကျွန်တော်ကာဝယ်နေနေစင်စာမတင်ပါဘူးကြာဒါကြောင့်မလို့ကျွန်တော်ဒီဆက်သုံးချက်ကြောင့်မလို့စင်တာတန်ကျက်စင်တာကိုလုံးဝမစင်တာကိုတင်နေမစင်ခဲ့ပါဘူ
းဟုတ်ကဲ့နောက်တစ်ချက်ကတော့ဒေါင်းတို့မျိုးဆက်ကကိုပိုင်ရဲသူလို့ဆိုရှင်မနေ့ကသူတို့ကိုစစ်တပ်ကနေပြီးတော့တရားဆွဲတဲ့အခြေအနေမျိုးကြုံခဲ့ပါတယ်ကိုမင်းသွေးသစ်တို့ကကူးအခြေအနေမှာဘလို့အခြေအနေကြုံရပါလဲအနောက်ရှက်ဘလို့ရှိပါလဲတစုံတရာလိုက်ရောတာမျိုးတော့ရှိပါလားညနေကြီးသွားတဲ့အခါမှာ
ကျွန်တော်တို့တကယ်အ အချိုနဲ့ဆောင်ပြီးနောက်ဆုံးအတန်းနဲ့နောက်ဆုံးနေဒီအခုချိန်ကြီးပါပဲအခုကျွန်တော် YMU အတင်းရှိရဒီတော့ရက်ကွက်မှာဖြောပြီးနေတာဆိုတော့ဒီချိန်ကြီးကိုလိုက်တာတခြားလုံးကဘာမှလွတ်ပြေးတာတော့မရှိဘူးနောက်ဆုံးကျွန်တော်တို့ဒီမှာဖြောပြီးတရားစွဲနေတယ်ဒီရဟန်းတို့ဒီမှာအားပြီးတော့ဒီကျွန်တော်တို့ကြက်လို့မရလို့ရှင်ကျွန်တော်တို့ဖိတ်ထားတဲ့ရက်ကွက်ပြည်သူတွေကိုတွားပြီးကြတာဘယ်သူဖိတ်တာလဲဒီဖွဲ့ကိုဘာကြောင့်ဖိတ်တာလဲဆိုတော့ဒီဖွဲ့ကိုဖိတ်ရင်ဒီခံရနိုင်တယ်ဆိုတော့တရားစွဲခံရတယ်သူတို့ကအဲ့လိုလိုက်ချင်းချောင်းတစ်ချောင်းလုံးနဲ့တန်ချက်ကားရဲ့အနောက်မှာလိုက်တယ်ပြီးတော့ကျွန်တော်တို့ရက်တဲ့ညမှာမှတ်တမ်းယူတယ်ပြီးတော့ရက်ကွက်ပြည်သူတွေကိုဘယ်သူဖိတ်တာလဲဘာညာပြဿနာရှာတယ်အဓိကကလိုက်တာကရင်းနဲ့ထွေးလို့နေပါပဲ
ဟုတ်ကဲ့ရက်ကွက်ပြည်သူကိုခုနလိုမျိုးဖိအားပေးတဲ့ခါမှာတော့ရက်ကွက်ပြည်သူတွေဘက်ကစိုးရင်ကြောင်းကြတာမျိုးတွေပါရောရှိသွားလားအချင်းတွေပြတ်သွားတာမျိုးရောရှိပါလား
အော်ပြတ်သွားတာကြီးရအများကြီးပါပဲဒီပကြံလေးရလုံးဝဆိုကျွန်တော်တရက်ကိုနှစ်ခုလောက်ပြတ်ပါတယ်အဲ့လိုဒီရက်ွက်ပြည်သူတွေတွားပြီးဖိအားပေးတဲ့ခါမှာတချို့ရက်ွက်ပြည်သူတွေကသူတို့နဲ့စကားအများကြီးမပြောချင်တဲ့တော့ကျွန်တော်တို့လူငယ်ပဲထည့်ပြီးတော့သူတို့နေရာကိုလာတော့ပါဘူးသူပြောသူကလာတော့ပါဟိုသူတို့ကြောင်လာပြီးအချုပ်ကြီးကြပါနဲ့ဟိုမကြောက်သေးတော့ဘောနော်ဟိုမြေတရရခိုင်တဲ့အတွက်ကျွန်တော်တို့ကလည်းသူတို့နားလည်တဲ့အတွက်မြေတရရခိုင်တဲ့အတိုင်းကျွန်တော်မတော်တော့အဲ့လိုပြတ်သွားတာကြီးအများကြီးရှိပါတယ်ဒီကတော့ဒီကျွန်တော်တို့လက်ခံတာဒီရင်းနိုင်ငံရေးမျိုးဆက်တွေဖြစ်တယ်တောင်းသားမျိုးဆက်ဟောင်းတွေဖြစ်တယ်ပုံကိုရရတာလည်းကျွန်တော်တို့ဟိုလက်ခံပြီးတော့ဒီဖီအားကိုစဉ်းစားခံပြီးတော့လက်ခံနိုင်တာဖြစ်ပါအဲ့တော့အဲ့ဒီနေရာတွေမှာလည်းကျွန်တော်ဖြိုပြီးခွင့်ရနောက်ဆုံးတော့ကျွန်တော်တို့ကကိုယ်တော်နဲ့ကိုယ်အဲလူစုစုရှိရဲ့လမ်းစုံတွေမှာကျွန်တော်ကားရဲလုံးဆင်ပြီးရင်လမ်းလည်းမပိတ်ဘူးဆိုရင်ကျွန်တော်အဲ့လမ်းလေးမှာကားရဲအဲ့နေရာမှာဖြိုပြီးတယ်အဲ့လိုမျိုးဖြိုပြီးခွင့်ရပါတယ
်ဥဝေတန်တန်ကြပ်ဖွဲ့ရဲ့ဒီနှစ်ထဲမှာအဓိကတိုင်တဲ့ခါမှာဝေဖန်တဲ့ချက်တွေပေါ့နော်အဓိကဘာအကြောင်းအရာတွေကိုဒီတန်ကြပ်ထူတာကြီးရှိတယ်။ဟ
ုတ်ကျွန်တော်အဓိကဝေဖန်တဲ့အချက်တွေကတော့အာပညာရေးမျိုးစနစ်ဝေဖန်တယ်။နောက်ပြီးတော့နိုင်ငံရေးစနစ်မကောင်းသေးတဲ့စိတ်စားပြောတယ်။ပြည်သူလူထုရဲ့စောင့်နေရေးခက်ခဲနေတော့မယ်ဆိုတဲ့ဟာတွေပြောတယ်။နောက်ငင်းငင်းလက်မခဏခဏဆုံးစိုက်ပွဲရစိုက်နေတော့မယ်ဆိုတာတွေ။နောက်အပြည့်ရဲ့လေးလားလို့ပြောပြီးဒီလေးလားထဲမှာပဲဆက်ပြစ်နေတဲ့စိတ်စားမျိုးတွေလည်းကျွန်တော်ကျန်တဲ့တိုင်းတဲ့မှာပါတယ်နောက်ထပ်စစ်တပ်တို့ခုံလို့ဒီဥပိုင်တို့ခုချိန်ပြည်သူတွေကလယ်မားတွေကလယ်တွေတင်းပြန်မပေးတာတော့ပြည်သူတွေကိုဒုက္ခပေးနေတာတော့လူလူနဲ့ခုချိန်ဆိတ်လိုက်တွေ့ပြီးသူတို့ဘက်ကပဲခွန်ကြီးတွေညာယူနေတာတို့တွေတော့ခြေဥပြင်စီရေးမှာဝင်ဝင်ကြီးကလန့်တိုက်နေတာတို့တွေကျွန်တော်တို့အဲ့ဒါတွေကိုစာချက်သိုးပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုမင်းသွေးသိကိုပိုင်ရဲ့သူကိုဖြိုးတနာလေးလိုက်ပါမှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်သရရှင်တွေအလှည့်ပေးခြင်းပါလေသရရှင်တွေပေးစာတော်များများရပါလေအကုန်ကျွန်တော်ဖတ်နိုင်မှာမဟုတ်ပါဘူးတချို့ကတော့ထောက်ခံပြီးတော့ရေးပါလေတချို့ကကန့်ကွက်ပြီးတော့ရေးပါလေအခုသရရှင်ဒီလေးလိုက်ပါမှာရှိတဲ့လူကိုအရင်ခေါ်ပါမယ်ကိုတက်ခိုင်လေးလိုက်ပါမှာရှိပါလေဆွေးနွေးမေးမြန်းလို့ရပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါဒီတန်ကျပ်ဆိုတာလေတစ်ချိန်လုံးကတော့ဒီနိုင်ငံရေးနဲ့ပတ်သက်ပြီးထောက်ဖို့ပြောစရာ platform ရှိဘူးမရှိတဲ့ဒီတန်ကျပ်နဲ့ထောက်ဖို့ကလူတို့ရဲ့ထောက်ခံမှုလက်ခုပ်တင်အများကြီးရခဲ့တယ်ခုချိန်မှာဒီနိုင်ငံရေးနဲ့ပတ်သက်ပြီးထောက်ဖို့ platform တွေအများကြီးရှိတယ်ဒီချိန်မှာဒီတန်ကျပ်လောက်လာတဲ့ဟိုပြီးသွားတဲ့တိတ်မကြိုက်ဘူးတိုက်ဖို့မပေါ်ဘူးထင်တယ်ဘာဖြစ်လဲဆိုတော့ညအကြောင်းကုန်းပါဒီတန်ကျပ်ဖွဲ့ကိုမောင်းထုတ်ပြားမျိုးတော့တွေ့ကြရတာဟုတ်ဟိုတစ်ချိန်လုံးကဆိုလို့ရှိရင်ကျောင်းသားဖွဲ့ဝင်လာလို့ရှိရင်ပြည်သူလူထုကကြိုးစားတာပဲရှိတယ်ဘယ်မျိုးဝင်ဝင်ခုချိန်မှာဒါမျိုးတွေဖြစ်လာတယ်နောက်တစ်ခုကမေးချင်တာဒီတန်ကျပ်ကဘကွာအခုတရားပြောတာလိုပဲဒီမန္တကိုဝင်တဲ့ချိန်မှာအစိုးရဖွဲ့စည်းရတော့မတားဘူးဒါမလို့ဒီမန္တရဲ့တာဝန်ပုဂ္ဂိုလ်တာဝန်ရှိပုဂ္ဂိုလ်ရဲ့သူတို့မန္တမှာရှိတဲ့စီမီစီကနေချပြရတယ်အဲ့ဒီဟာဒီဟိုသူတို့ကတော့သူတို့ကိုတာဝန်ကိုယူပေါ်လာမှချပြရတယ်ဒါမလို့ရန်ကုန်မှာကျတော့မန္တတရားတက်ခွင့်မပေးဘူးဆိုတာအစိုးရကတားလာလားဒီမန္တကိုတာဝန်ယူတဲ့တာဝန်ခံပုဂ္ဂိုလ်ကတားလာလားအဲ့အဲ့လိုမျိုးချိန်မှာဒီမန္တကိုတာဝန်ယူတဲ့လူရတာဆိုရင်တော့ဒါဆိုရနေမဆိုင်ဘူးဟိုသူတို့မန်တက်မှာဒီစိမက်ကမဲ့ဖွဲ့စည်းမတက်စီကျင်တဲ့သဘောပဲဖြစ်နေမလို့ကျွန်တော်ထင်တယ်အဲ့ဒီဟာလည်းပဲဒီဆိုရလွတ်လပ်သထုတ်ပြပြောဆိုဖို့တယ်ဘာမှမဆိုင်ဘူးလို့ထင်တယ်ဒီသူမန်တက်မှာတက်နေချင်းနဲ့ဒီစိမက်ကမဲ့ဖွဲ့စည်းမတက်စီကျင်တဲ့သဘောပဲကျွန်တော်အဲ့လိုမျိုးဖြစ်တယ်ထင်တယ်
ဟုတ်ကဲ့ကိုတက်ခန့်ကျေးဇူးပါကျွန်တော်ပြီးဒီပင်နယ်ဆွေးနွေးသူတွေလှည့်ပေးပါမယ်အရင်နောက်တယောက်တော့ရှိတူဖိထားတဲ့ဖက်ောက်ချင်ပါလေကိုနေဦးလင်းတူတူတူဆွေးနွေးမေးမြန်းလို့ရပါလေခင်ဗျာ
တင်လာတော့လွတ်လပ်စွာပြောဆိုခွင့်ဆိုတာကတော့အမှန်ပဲဗျရှိတယ်ပြောတင်တယ်ပေါ့နော်ဒါပေမဲ့ဒီပုဂ္ဂိုလ်စီမှာတော့တာဝန်ခံဖို့လိုပဲလေနော်သူများကိုလူပုဂ္ဂိုလ်ပဲဖြစ်ဖြစ်အဖွဲ့အစည်းကိုပဲဖြစ်ဖြစ်နိုင်ငံတော်ပဲဖြစ်ဖြစ်နော်ဘယ်သူကမှဥမာတစ်ခုတူတယောက်ကမကျေနပ်ဘူးဆိုလို့ရှိရင် complaint ပေါ့နော်ဟိုတိုင်ကြားနိုင်ခွင့်ရှိတယ်အရေးယူပိုင်ခွင့်ရှိတယ်ဥပဒေနဲ့ရင်ဆိုင်နိုင်ခွင့်ရှိတယ်ဆိုတာတော့ဒီမိုကရေစီမှာတော့အဲ့လိုတော့မျှမျှတတရှိဖို့တော့လိုတယ်ပေါ့နော်ဘာရည်ရွယ်ချက်နဲ့ပြောတာပါဒါလိုလုပ်တယ်ဆိုတာကတော့ဒါတပိုင်းပေါ့ဗျာကိုယ်စိတ်ထဲမှာကောင်းတယ်လို့ထင်တယ်ဆိုပေမဲ့တချို့ကိစ္စမှာကြတော့ပြောလို့မဖြစ်သေးတာလေဥဒီရှိနေကောင်းရှိနေလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်လွတ်လပ်ခွင့်ဆိုတိုင်းဒီမိုကရေစီမှာတော့တာဝန်ယူမှုလိုပါတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ဗျ
ာဟုတ်ကဲ့ခင်ဗျာကိုနေဦးလင်းကျေးဇူးပါကျွန်တော်ပေးစာတွေကတချို့တော့ဖတ်လိုက်ချက်ပါတယ်ဦးအောင်လှသူပေးထားတာကတော့တန်ချက်ကိုကြောက်တာကအာနာရှင်ပါတဲ့ပြည်သူအစိုးရကပါ ပြည်သူစုဝါကပါစဉ်းစားတင်အားလောက်အောင်ကြောက်နေရင်တော့အာနာရှင်နဲ့မချတော့ပါဘူးတဲ့နောက်တစ်ယောက်ကကုကျော်ထွေးသူကြီးကတော့တန်ကြားကြောက်ရင်တော့ပြောင်းလဲခြင်းတန်ပြီပေါ့တဲ့အစိုးရခွင့်ပြုထားတဲ့တန်ကြားဖွဲ့ဟာလက်ရှိမြန်မာပြည်မှာဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးတွေကိုထင်ရှားပါရဲ့လားဗျာတဲ့ဒါကတော့ဒီထောက်ခံတဲ့ဒီတန်ကြားစဉ်းစားတင်မတဲ့ဒီတန်ကြားထုတ်ရလူတွေကိုထောက်ခံတဲ့ဘက်ကရေးတာပါကောက်ွက်တဲ့ဘက်ကနေပြီးရေးတဲ့လူတွေလည်းရှိပါတယ်ကိုခင်းအောင်ပြည်သူအစိုးရကတန်ကြမကြောက်ပါဘူးတဲ့ထောက်ပြတာကိုကျူးဆိုပါတယ်ဒါပေမဲ့လည်းစစ်မကောင်းကြောင်းတွေနဲ့ဆန္ဒပြသူလောက်လာလို့ရှိရင်ရှင်းရခက်လုံလို့ဒီတားတာဖြစ်ပါလိမ့်မယ်တဲ့နောက်တစ်ခုဒေါက်တူကတော့ Jeffrey Tin Oh နဲ့မမိသေးတဲ့နောက်ွယ်ကလက်မဲကြီးတွေဖန်တီးခဲ့တဲ့ထိလွယ်ရှလွယ်လူမျိုးရေးဘာသာရေးမိစတွေပါလာမှာဆိုလို့စစ်တပ်နဲ့ညှိစရာတွေပါလာနိုင်မှာဆိုလို့ကြိုးပြီးတော့တားမြစ်ချင်တဲ့သဘောပါတဲ့ဒါကတော့သရရှင်တွေအမြင်ပါကျွန်တော်အရင်ဆုံးကိုပိုင်ရဲသူကိုခုနကဆွေးနွေးသွားတဲ့လူတွေရဲ့သဘောထားနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်မေးကြပါတယ်အရင်ဆုံးခုနကကိုတက်ခိုင်လည်းပြောသွားပါတယ်အဓိကတော့ခုနဒီအခုလိုအခြေအနေမှာဟိုတန်ကြပ်ကိုလွတ်လပ်ခွင့်ကိုသူတို့ခုတပ်ကန့်တဲ့ကိစ္စကိုနားလည်ပြီးဖို့ဆိုတဲ့အမြင်ပေါ့ကိုပိုင်ရဲ့သူရဲ့အမြင်သိချင်ပါတယ
်ကျွန်တော်တို့ဒီတန်ကြပ်ကြံလို့တော့စေဝေးမတတ်တယ်မှာကျွန်တော်တွားပြီးတော့စဉ်းစားတွန်းရပါတယ်စဉ်းစားတဲ့အခါစဉ်းစားတဲ့အခါကျွန်တော်တို့ပြောတဲ့ဟာသူတို့မတတ်အနေနဲ့ကျွန်တော်တို့အပြင်လက်ခံခဲ့ပါလက်ခံခဲ့တဲ့အစင်နာတွေလည်းရှိမှာအများကြီးရှိပါတယ်ဒါပေမဲ့ဒီနှစ်မှာဂျော်ဝိုင်းဒီစာကြီးအစိုးရအဖွဲ့ရဲ့ကျွန်တော်တို့လက်ခံလို့မရပါဘူး။ဒီနေ့ကချက်ချင်းစင်တာလာတယ်။ဆုံးလေးပါနားဆက်လိုက်။ကျွန်တော်ချက်ချင်းတင်းတင်းပြောပါဆိုတဲ့စကားမျိုးပြောပါလား။ပြောချင်တာကကျွန်တော်တို့ဒီမန်ဒက်တွေနဲ့နှစ်တန်းနေတာအစင်လာကောင်းများပါနဲ့ကျွန်တော်တို့ချော်ပေးခဲ့တဲ့အစင်လာရှိပါတယ်။ဒါတင်ပြောချင်တာပါ။
ဟုတ်ကဲ့ခုနကကိုတက်ခိုင်ပြောသွားတဲ့မိကုန်းထဲမှာအဖြစ်တစ်ခါတည်းပါသွားပြီထင်ပါတယ်ခုနမေးထားတဲ့မိကုန်းထဲမှာတန်ကြပ်အဖွဲ့ကတားတာကတက်ဆိုင်ရာတန်ကြပ်တာဝန်ရှိသူတွေကလားအစိုးရအာဏာပိုင်တွေဘက်ကလားတဲ့ကိုပိုင်ရဲသူဖြစ်သွားတာကတော့ရှင်းပါတယ်ရောင်းတိုင်းအစိုးရဘက်ကညွှန်ကြားချက်နဲ့ပါတဲ့နောက်တစ်ဆက်သေးကျွန်တော်ကိုပိုင်ရဲသူကိုပဲမေးချင်တာចောင်းခုံးဖျက်နဲ့ပတ်သက်လို့ကိုတက်ခိုင်ပြောသွားတာရှိပါတယ်ចောင်းခုံးမှာလူလူကကန့်ကွက်တယ်အဲ့တော့ဒီအဖြစ်ပြက်ဒီအခြေအနေနဲ့ပတ်သက်လို့ပြောပြအောင်ကိုပိုင်ရဲသူ
ကျွန်တော်တို့ကိုကျွန်တော်မူဝင်ရောက်လာဖြစ်ပြီးတော့ចောင်းခုံးမျိုးကိုသွားတယ်အဲ့ဒီမှာတော့မျက်နှာ9နိုင်လောက်ကြည့်ရအဲ့ဒီတင်ရပါတယ်။ចောင်းမျိုးမှာလူ98ကျော်လောက်ကလူစုထားတယ်။လူစုထားပြီးတော့သလုံးတန်ကျင်အတင်းလာလို့ရှိရင်မောင်းပြုံဝင်ကြအဟာရကိုကြားနေရတယ်ပေါ့။အဲ့တော့တော့အဲ့ဒီတင်မျိုးကိုဒီရှဲရလည်းပြီးတယ်။ဒါပေမဲ့9နိုင်လောက်ချာပြီးကျွန်တော်ចောင်းမျိုးကိုဝင်တဲ့အခါမှာအဲ့ဒီလူကြီးကကျွန်တော်တို့ចောင်းမျိုးအုံဝင်သွားမှာပိတ်ထားတယ်။ပိတ်ထားပြီးတော့တော်တို့ဒီရုံရင်းတန်းတဲ့စကားကြီးပြောတယ်ကိုမှုရကြီးပြတယ်။အဲ့ဒီမှာဘယ်ရှဲတယောက်မှမရှိဘူး။ပြတော့သူတန်းနဲ့ကပြန်ထက်လာတယ်လမ်းမှာပြန်ထက်လာတယ်လမ်းမှာအဲ့ကားတွေနဲ့လိုက်နောက်ရက်တယ်ကားတွေလိုက်နောက်ရက်တယ်ဆိုင်ရဲလိုက်နောက်ရက်တယ်အဲ့ဒီကားနံပါတ်တွေကိုကျွန်တော်တို့ပြန်လဲတက်ပြတဲ့အခါမှာအဲ့ဒီကားနံပါတ်တွေကရန်ကုန်မြို့မှာနေတဲ့ဆရာတန်ရက်ကွက်မှာနေတဲ့ရန်ငယ်မှာနေတဲ့ဦးတလေးမှာနေတဲ့ကားနံပါတ်တွေဖြစ်နေတယ်အဲ့တော့ပြောချင်တာကျွန်တော်တို့မောင်းထုတ်တဲ့လူတွေဟာတောင်းုံမျိုးနဲ့ဒီလိုမျိုးမဟုတ်ဘူးကျွန်တော်ထက်တိရတဲ့တိုင်းကကျွန်တော်လာပြောခင်မှာကိုစောင့်နေကြတဲ့တောင်းုံပြည်သူတွေရှိတယ်ဆိုရပါပဲအဲ့တော့ကျွန်တော်တန်ကြပ်တဲ့မလာတာနဲ့ဘာကြောင့်မလာလဲဆိုပြီးတော့ဒီထွက်လိုက်လာပြီးမေးတဲ့အခါမှာဒီလိုဖြစ်ရမျိုးကြောင့်မလာခဲ့ရတာပါဒါကအချင်းကြီးတစ်ခုပါ
ဟုတ်ကဲ့အခုကိုပိုင်ရဲသူတို့ကိုတရားစွဲထားတာမရန်ကုန်မြို့နယ်တစ်ခုပဲရှိသေးရတော့အစိုးရဘက်ကတရားစွဲရတာဒီဘာတွေကိုလာပြီလားခင်ဗျာဒါစစ်တပ်ကတရားစွဲတာပေါ့နော်အစိုးရဘက်ကတော့ဗာများတုံ့ပြန်ချက်ရှိနေပြပါပြီလေ
အစိုးရတော့ဒီတရားကြိစ္စနဲ့ပတ်သက်ပြီးတော့ဘာမှတုံ့ပြန်မှုတော့မရှိသေးပါဘူးကျွန်တော်တို့စစ်တပ်ကတရားစွဲရပ
ါဟုတ်ကဲ့ခင်ဗျာကိုပိုင်ရဲသူခဏလေးလေးလိုက်ပါမနေပေးပါကိုမင်းသွေးတစ်ကိုကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ကိုမင်းသွေးခုနကသရရှင်တွေတုံ့ပြန်ချက်အစိုးအကောင်သူတို့တုံ့ပြန်ချက်ချုပ်ဝေဘာနာထောက်ခံတဲ့လူတွေရှိပါတယ်ကန့်ကွက်တဲ့လူတွေလည်းရှိပါတယ်အတိအကတော့ဒီခုနပြောလို့ပေါ့နော်ဒီထိလက်ရှာလဲတဲ့ကိစ္စတွေအခုချိန်မျိုးမှာမဖြစ်စေချင်လို့တားမြစ်ပါတယ်ဆိုတဲ့သဘောမျိုးဘက်ကနေပြီးထောက်ခံပြောဆိုတဲ့သရရှင်တွေရှိပါတယ်ကိုမင်းသွေးတစ်ရဲ့အမြင်သူတို့ရဲ့သူတို့ပေါ်တုံ့ပြန်ချက်ဘယ်လိုများရှိပါလဲ
ဟုတ်တကယ်တော့ကျွန်တော်ကတန်ကျက်ရှင်သာဆိုနေမှာအချင်းသာဥပဒေဆိုတာတကယ်မရှိပါဘူးကျွန်တော်ကလူတူးတယောက်တစ်ဖွဲ့ကိုပုဂ္ဂိုလ်ရေးပတ်စံရတက်ကင်တန်ကျက်ထဲမှာပါတယ်ဆိုလို့ရှိရင်ကျွန်တော်တို့တက်ဆိုင်ဥပဒေကြာခံမိတာဖြစ်တယ်အဲဒီဥပဒေကချိန်ကြီးရင်းယူလို့ရကျွန်တော်တို့ဒီတန်ကျက်ဖွဲ့တွေရဲ့ဖြစ်ပြီးစာမျက်နှာတွေမှာလည်းကျွန်တော်တို့ပြကြမတိုင်ခင်တည်းကတင်ပါတယ်ကျွန်တော်တို့တန်ကျက်ရိုင်းဟိုရိုင်းအန်းကြုံကန်းတာမပါဘူးနောက်ပြီးတော့ဒီလိုတမျိုးနဲ့တမျိုးဘာသာတစ်ခုနဲ့တစ်ခုကြာပြိပခဖြစ်အောင်လို့လှုပ်သွေးလုံးလို့ဆိုတဲ့စကားကိုမပါဘူးတော်တော်ဒီပုဂ္ဂိုလ်တူတယောက်ကိုဥတီကုန်ကကြာတင်နေမှာမပန်းအချက်လက်ဒီတန်ချက်လောက်ထားတာမပါဘူးပေါ့အဲ့ဒီချက်ဒီမပါတဲ့အတွက်တကယ်ပြီးပါခဲ့ရင်ကျွန်တော်တို့စေမောကတိုင်နေတော့စေမောကချင်းကြီးဆွဲချကြီးဖမ်းလို့ရတယ်ဆိုတော့ကျွန်တော်တို့အာမခံတာရှိတယ်ဒီမိုကရေစီဆိုတဲ့နေရာမှာမလိုလားအပ်တဲ့ဒီဥပဒေကိုဥပဒေဆင့်ပြီးတော့ဟိုဖြစ်လာတဲ့ဥစ္စာတွေကဒါလက်ခံနိုင်တာမရှိဘူးအဲ့အခြေခံဥပဒေဆိုချင်းချင်းလေးလေးတကယ်တော့ပြီးတော့လူတို့အောက်ချုပ်တဲ့ဥပဒေဆိုလည်းချင်းချင်းလေးနဲ့ရှိရမှာပုံမှန်တွေညာပြီးပေါ်တာဖြစ်နေဆိုတကယ်တမ်းတရားဥပဒေဆိုမျိုးကမိုးထုတ်ချင်ဖြစ်လာလိမ့်မယ်ဆိုတော့ကျွန်တော်တို့တန်ကျက်စင်တာမတင်တာလीဒီမိုကရေစီရဲ့တာဝန်ယူမှုတာဝန်ခံမှုကြာကျွန်တော်မှာတာဝန်ယူမှုတာဝန်ခံမှုရှိတယ်ကျွန်တော်တန်ကျက်မှာအပိုင်းဆက်ဆက်ဥပဒေနဲ့တိုက်တဲ့ဥပဒေတရားစွဲရေးယူလို့ရတယ် ်။ဒါပေမဲ့တန်ကျက်စင်တာနဲ့ကြီးပါဆိုတော့ကျွန်တော်လက်မခံဘူး။အခုပုံစံကတန်ကျက်ကိုစင်တာမတင်လို့လိုက်ပိတ်တယ်။တကယ်တမ်းကျတော့ဒီတန်ကျက်စာသားကိုပိတ်ချင်တာလားစင်တာမတင်လို့ပိတ်ချင်တာလားဆိုတော့ကျွန်တော်မေးဖို့ထုတ်ချင်ရှိတယ်။ဟုတ်ကဲ့
။ဟုတ်ကဲ့ခင်ဗျာကျွန်တော်အခုဒီညမှာတခါလေးမေးချင်တာကဒီစင်တာမတင်လို့တန်ကျက်အဖွဲရှင်ပြိုင်ခွင့်မရတာကျွန်တော်သိတော့ရန်ကုန်တိုင်းမှာ၄ဖွဲ့ပဲရှိလို့သိရပါတယ်ပြောရရင်အဲ့၄ဖွဲ့လုံးကចောင်းသားလူငယ်အခြေခံတဲ့အဖွဲ့စည်းတွေပဲခုနဒီမိုကရေစီလှုပ်ရှားမှုမှာတဲကြောက်ပါခဲ့တဲ့အဖွဲ့စည်းတွေပဲဖြစ်နေတယ်အဲ့တော့ပြောမယ်ဆိုရင်ရောင်တိုင်းဆွေရကြီးကလည်းလက်ရှိဝန်ကြီးချုပ်ကလည်းចောင်းသားဟောင်းပါပဲအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ចောင်းသားဟောင်းဆိုတာ88ចောင်းသားဟောင်းပေါ့နော်အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ဒီစဉ်းစားမတင်မနဲ့ပြိုင်ဖို့အတွက်အစိုးရအာဏာပိုင်တွေနဲ့ကိုမင်းသစ်သစ်တို့ညှိနှိုင်းဖို့ကြိုးစားခဲ့တာရောရှိပါလားခင်ဗျာ
ကျွန်တော်အနေနဲ့ပရမတော့အချိန်ကြီးညှိနှိုင်းပါတယ်ကျွန်တော်တန်ရက်စာသားကြီးဒီတန်ရက်ရေးပေးတဲ့ဒီစီအချင်းကြီးရတာရှိရကျွန်တော်ကိုယ်တိုင်လည်းလုံမလို့မရင်းနိုင်တာရှိရအဲ့အတွက်ကိုတကြံသားနီးပြီးတော့တကြံပြီးတဲ့အချိန်ကျတော့တကြံသားနီးတဲ့အချိန်တရက်လို့ဆက်မှကျွန်တော်ပေးလို့ရမလားဒါမှမဟုတ်ရှင်းပေါ်တက်ခဏကျွန်တော်ချိုးပေးထားမယ်တရက်လောက်အဲ့လိုမျိုးကျွန်တော်ကြည့်ခဲ့တာဒီဒါပေမဲ့ရန်ကုန်တိုင်းဒေသကြီးချိုးရအောင်ဟောဆင်တက်ချက်ထုတ်ပြတာဖြစ်နေတာဖြစ်တယ်တရက်နေ့နောက်ဆုံးတန်ရက်စင်တာတရားမယ်ဆိုမန်နတာထုတ်တာတကယ်စင်တာမတင်ဘူးလို့မှမန်နက်ပေါ်ဆက်ပြီးချိုးပြေးခွင့်တော့မပေးနိုင်ဘူးဆိုတော့ဆိုတော့ဒါဆက်ကံဒီအချိန်လေးကြီးချော်ပြီးခွင့်မပေးဘူးဆိုရင်မန်တပ်ပေါ်မှာမဟုတ်ဘူးကျွန်တော်တို့ကလူလူပိတ်တဲ့နေရာကြီးလမ်းပြေမှာခါတိုင်းလဲချော်ပြီးနေကြနေဝိုင်းချော်ပြီးတာရှိတယ်ဆိုတော့ကျွန်တော်တို့ဒီဟာနေဝိုင်းချော်ပြီးမယ်ဆိုပြီးလုပ်တဲ့အခါမှာလဲနေဝိုင်းကိုလာပိတ်တယ်ဆိုတော့အဓိကစံချက်စင်လာမတင်ဘူးမန်တပ်ပေါ်မတက်ခိုင်းလို့မရှိဘူးနေဝိုင်းချော်ပြီးတာကိုတော့လာပိတ်ကြအကြောင်းရှိလို့ပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးယ
ူဆတာတော့ဒါစံချက်စာသားအနေကြောင့်လည်းဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်ပါတယ်ကိုပိုင်ရဲသူတို့တို့ပဲကိုပိုင်ရဲသူတို့ဒီတန်ချက်ဖွဲ့ကတော့အစိုးရဘက်ကဒီတန်ချက်ပြိုင်ခွင့်ရဖို့ညှိနှိုင်းဖို့ကြိုးစားခဲ့တာမျိုးရောရှိပါလားခင်ဗျာ
ကျွန်တော်တို့ကျွန်တော်ကတော့ကျွန်တော်ဒီကိုကျွန်တော်ကြိုင်လာတယ်ကျွန်တော်ချက်ပေါင်းလည်းကြိုင်လာတယ်ကြိုင်လာတယ်မို့တော့ကြိုင်ပြောရမို့ကြိုင်ခဲ့မှုတော့တောင်းလို့ရတယ်မူလည်းဖြစ်တယ်ပြီးဒီမိုကရေစီအခုရေးတစ်ခုဖြစ်တယ်လူ့ကတော့ပြောဆိုရင်ကာကွယ်တဲ့ကျွန်တော်ရဲ့မူလည်းအဲ့တော့ကျွန်တော်မှအဲ့ဒီစင်တာလို့အတန်ကြားရတယ်ကျွန်တော်ဘလို့မှကိုဆက်သတိမခံအောင်နားကျင်းတယ
်ဟုတ်က
ဲ့ကြံတန်ကြားနေတာတော့လုံးဝမအပ်တဲ့အရာမို့လို့ဟု
တ်ကဲ့ခင်ဗျာကိုပိုင်ရဲ့သူ
မကြည့်နိုင်ဘူးတို့ကကတော့လာရောက်နေလိုက်တာမရှိဘူးခင်ဗျ
ာဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရက်လီလိုက်စီစဉ်ချိန်ဆီသွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ကိုပိုင်ရဲသူကိုမင်းသွေးသစ်ကိုဖြိုးတနာနဲ့တော်ရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရက်လီလိုက်စီစဉ်တင်ပါပဲကျန်တော့ပြေးပ
ါကိုသားညိုအစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒိုင်ရက်လီလိုက်စီစဉ်ကအစီစဉ်ဖြစ်ပါတယ်ရှင်ခုတော့အင်္ဂါနေ့ညထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
အင်းနိုင်ငံပါရီမျိုးတော်ကအထင်ကြီးရနိုထရဒမ်ရှေးအောင်ဖျားကျောင်းကြီးမှာတနင်္လာနေ့ကမိလောင်နာကိုမိသက်သမား400 9နာရီကျော်ကြာကြိုးစားနှိမ့်သက်ခဲ့ရပါတယ်။မိကျောင်းဖျားကျောင်းမှာအကြီးကြီးပျက်စီးသွားပေမဲ့အဓိကအဆောက်အုံမိုင်းကိုကာကွယ်နိုင်လိုက်တယ်လို့ပါရီမိသက်တပ်ဖွဲ့ကဒီကနေ့ပြောပါတယ်။မြန်မာနိုင်ငံမှာမဟာဒဇန်ပွဲတော်ကာလပြီးဆုံးသွားပြီဖြစ်ပြီးအကြိုနေ့ကနေအကြံနေသည့်ရန်ကုန်ပြည်သူစေယုံကြီးကိုရောက်လာတဲ့စုစုပေါင်းလူနာအရေအတွက် 955 ဦးရှိပြီးတေဆုံးရောက်ရှိသူ9ဦးရှိတယ်လို့ရန်ကုန်ပြည်သူစေယုံကြီးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီကနေ့အတက်နေစီးရင်ကိုတော့မတွေ့ရသေးပါဘူး။မန္တလေးတိုင်းမှာတော့ဒဇန်အကြိုနေ့ကနေအကြံနေသည့်300တာကာလအတွင်းလူ23ဦးတေဆုံးပြီး300ကျော်ဒဏ်ရာရတယ်လို့မန္တလေးတိုင်းဒေသကြီးကျက်တပ်ဖွဲ့ကကိုးကားပြီးပြည်ထောင်စုတချို့မှာဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာရွေးကောက်ပွဲမဲဆွယ်စည်းဝေးတွေပြန်ဆိုင်လုပ်နေကြချိန်မှာပဲလက်ရှိအာဏာရပါတီနဲ့အဓိကအတိုက်ခံပါတီတို့ကခေါင်းဆောင်တို့ချို့ကိုမဲဆွယ်စည်းဝေးတွေမလုပ်ရဘူးလို့ယာယီပိတ်ပင်တားမြစ်လိုက်ပါတယ်။အာဏာရဗရာဒီယာဂျန်နတာပါတီကထိတ်တန့်ခေါင်းဆောင်2ယောက်နဲ့အတိုက်ခံဗဟုဇန်စမတ်ပါတီကခေါင်းဆောင်1ယောက်အဲ့ဒီပါတီနဲ့မာမိတ်ဖွဲ့ထားတဲ့ပါတီတို့ကခေါင်းဆောင်1ယောက်တို့ကိုယာယီပိတ်ပင်လိုက်တာပါ။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဒုတိယသမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေကိုအေဘီလာ18ရဲ့ဗိုလ်ဒူးနေမှာကျင်းပတော့မှာဖြစ်ပါတယ်။သမရယူကောက်ပွဲအတွက်လက်ရှိသမရဂျိုကိုဂျိုကိုဝီဝီဒိုတို့နဲ့သူပြိုင်ပဲပိုပိုစုပြန်းတို့တို့ရှင်ပြန်ကြမှာဖြစ်ပြီးယူကောက်ပွဲမတိုင်ခင်တို့နှူးကြလူလူစစ်တမ်းမှာတော့ဝီဒိုတို့ကအသာရနေပါတယ်ခင်ဗျာ
အင်္ဂါနေ့ညမဟာသကြံအတက်နဲ့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါဒီညအစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ Patrick Day ဖြစ်ပါတယ်ရှင် VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်ဘေးကင်းကြမှာပျော်ရွှင်စွာဖြတ်သန်းနိုင်မဲ့နှစ်သစ်ကူဖြစ်ပါစေလို့ VOE မိသားစုကဆန္ဒပြုပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.